Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VOA American တိုင်းရဲ့2019ခုနှစ်ဇူလိုင်လ2ရက်အင်္ဂါနေ့ညပဲအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီအထိ American ပြောင်းစုဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ25 30နဲ့50နဲ့လိုင်းလမီတာ190တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နေတယ်လို့ကျွန်တော် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းယူတင်ဆက်ပါပါ
ကျွန်တော်သားညူပါတင်းလာနေတော့ဟောင်ကောင်မှာဖြစ်တဲ့ဆန္ဒပြမှုဟာဟောင်ကောင်ရဲ့တည်ငြိမ်မှုကိုထိခိုက်စေတဲ့ဥပဒေပြင်ပလို့ရဖြစ်တဲ့ဆိုပြီးတော့တိကျဆိုတာဝေဖန်ပြစ်တင်ပါတယ်။ဇူလိုင်4ရက်ကြာရောက်မဲ့ American လွတ်လပ်ရေးနေ့အခမ်းအနား Washington DC မှာတော့ပုံမှန်လိုမျိုးမီရှူမီပန်ဖောက်လော့တာအပြင် American စစ်တပ်ရဲ့စီးရဲပြသမှုဂုဏ်ပြုချီတက်မှုတွေကပါပေါင်းဖို့စီစဉ်ဆောင်ရည်နေကြပါတယ်။ဆရာဒီထိတဲအောင်နိုင်ငံတကာသတင်းတွေကိုမနှမ်းလောင်တဲ့တူကြီးကြပေးတော့ရှိပါတယ်ကိုညာရင်
ဟုတ်ကဲ့ပါခင်ဗျာဒီကနေ့ညနားဆင်ရမယ့်သတင်းဆောင်မတွေထဲမှာတော့ကိုပိုင်အုတ်ချုပ်ခွင့်ရဒေတာဖြစ်လာဖို့ရီမှန်တာကြောင့်မိုင်းလာလက်နဲ့ကင်အဖွဲ့ခေါင်းဆောင်ကပြောပါတယ
်သူကိတာလေးကိုဒီနေ့ဒီချင်းပုံကျူဒါရပေါ့ပြောခဲ့တာအရင်ကနော်မယ်အုတ်ချုပ်ခွင့်ရရှိတဲ
့မိုင်းလာအဖွဲ့ဥက္ကရာဦးဆန်းလင်းကြေညာသွားတာပါဒီအကြောင်းနဲ့အတူကချင်ပြည်နယ်တနိုင်းမြို့ကပရင်လုတ်ွက်တွေပြန်လဲလုတ်ခွင့်ပေးနေတဲ့အကြောင်းနဲ့ရခိုင်မြောက်ပိုင်းမှာတမတော်ရဲ့အဖမ်းဆီးခံရတဲ့ဒေသခံရွာသားတချို့တိုက်စုံမှုတွေရှိနေတဲ့အကြောင်းတခါနိုင်ငံတကာသတင်းမှာတော့အီရန်အရေးနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့တုံ့ပြန်သံတွေကိုလည်းကြားဖို့ရှိပါတယ်ဒုတိယပိုင်းမှာတော့တိုက်ရိုက်လေလံဆွေးနွေးကမ်းကိုနားဆင်ရမှာပါခင်ဗျာဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုသားညွန့်ဦးနဲ့မနှောင်းလောင်လို့ပြောပြပေးပါအောင်ဗျာ
တိုင်းလာနေတော့ကတော့ဟောင်ကောင်မှာဖြစ်သွားတဲ့ဆန္ဒပြမှုဟာဟောင်ကောင်ရဲ့တည်ငြိမ်မှုကိုထိခိုက်စေတဲ့ဥပဒေပြင်ပလို့ရဖြစ်တဲ့ဆိုပြီးတော့တရုတ်ဆူရကဝေဖန်ဖြစ်တင်လိုက်ပါတယ်။ဟောင်ကောင်ကိုတရုတ်ဆူရအောက်လွှဲပြောင်းပေးခဲ့တဲ့22နှစ်မြောက်နှစ်ပတ်လည်နေ့ဇွန်လ1ရက်နေ့မှာပဲထောင်ဝင်တန်းရှိတဲ့ဆန္ဒပြသူတွေဟာဟောင်ကောင်လွှတ်တော်ထဲကိုဝင်ရောက်စီးနင်းကြတာပါ။ဆန္ဒပြသူတွေဟာအဆောင်အတွင်းကလူသားစင်းညာတွေအထိဝင်ရောက်ခဲ့ကြသလိုနေရာဒီပေါ်မှာလည်းတရုတ်ဆူရစစ်နေရေးပုံတွေစာတွေကိုစစ်နဲ့ဖျက်ပတ်ခဲ့ကြပါတယ်။အဲ့နောက်တီကယုံနှစ်နေရေးတွေရောက်လာပြီးတော့မြေယိုဘုံတွေတုံးဆန္ဒပြသူတွေကိုလူစုခွဲခဲ့ရပါတယ်။ဟောင်ကောင်ဆိုင်ရာတရုတ်ဆူရယုံရံထုတ်ပြန်ချက်ကိုဒီကနေ့အစိုးရသတင်းဌာနတွေကထုတ်လွှင့်ပြီးတော့ဒီဖြစ်ပျက်ဟာတရားဥပဒေစိုးမိုးမှုအတွက်ချင်းချောက်မှုဖြစ်တယ်လို့ပဲဟောင်ကောင်ရဲ့လူမှုတည်ငြိမ်ရေးကိုလည်းထိခိုက်စေတဲ့ဟောင်ကောင်ရဲ့အခြေခံကျိုးစီးပွားကိုပါအနည်းဖြစ်စေတယ်လို့အဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။တရင်းဆောင်ဤဖြစ်ပျက်မှာမူလရုံးကတောင်းကနဲရှိတဲ့ဆန္ဒပြသူတွေဟာဟောင်ကောင်ရဲ့ဒီအထက်လက်မကြီးတွေပေါ်မှာငင်းငင်းကြင်းကြင်းနဲ့ဆန္ဒပြခဲ့ကြတာပါ။အဲ့ဒီနောက်မှာဟောင်ကောင်လွှတ်တော်တဲ့ကိုလူအုပ်တချို့ဝင်ရောက်စီးနင်းမှုဖြစ်ပါတယ်။ဟောင်ကောင်မှာပြီးခဲ့တဲ့ရက်တွေကလည်းကြီးမားတဲ့လူလူဆန္ဒပြမှုတွေရှိခဲ့ပါတယ်။ဒါကြောင့်လည်းဗြိတိန်ကလိုနီအောက်ကနေပြီးတော့တရုတ်ဆရာကိုလွှဲပြောင်းပေးခဲ့တဲ့သဘောတူညီချက်ပါ2049ခုနှစ်တိဟောင်ကောင်ဟာကိုယ်ပိုင်အုပ်ချုပ်ခွင့်ရှိရမယ်ဆိုတဲ့အခွင့်အရေးဆုံးရှုံးပါကိုဟောင်ကောင်မှာစိုးရိမ်မှုတွေတိုးလာနေပါတယ်။လက်ရှိအားဖြစ်တော့ဟောင်ကောင်မြို့သူမြို့သားတွေဟာတရုတ်ပြည်မကြီးနဲ့မတူဘဲနဲ့တနင်္ဂနွေနေ့နှစ်ခုဆိုတဲ့မူနဲ့သူ့ရဲ့တရားဖွဲ့စည်းပုံအရနိုင်ငံသားနဲ့နိုင်ငံရေးအခွင့်အရေးချုပ်ကိုခန်းစားခွင့်ရှိနေပါတယ်ခင်ဗျာ။
American သမ္မတတော်နဲ့ Trump နဲ့မြောက်ကိုရီးယားကောင်ဆောင် Kim Jong Un နဲ့ဦးလက်သလောကိုရီးယားနယ်စပ်မှာတွေ့ဆုံခဲ့ကြတာနဲ့ပတ်သက်ပြီးတဟာနိုင်ငံကြားခေတ်သစ်ဆက်မျက်နှာတစ်ခုဖွင့်ဖြစ်တယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကပြောပါတယ်။သမ္မတ Trump နဲ့မြောက်ကိုရီးယားကောင်ဆောင် Kim တို့ရဲ့တွေ့ဆုံမှုဟာဟန်ပြတသက်ဖြစ်တယ်လို့အများကဝေဖန်နေကြတဲ့ကြားမှာပဲသမ္မတမွန်ဂျေအင်ကအခုလိုမှတ်ချက်ပြုပြောတာပါ။ကောင်ဆောင်အိုကြားတရားဝင်သဘောတူလက်မှတ်ရေးထိုးတာရင်းမရှိပေမဲ့အခုလိုတွေ့ဆုံမှုကနိုင်ငံကြားတင်းမာနေရာတွေကိုရော့သွားစေမယ်ငြိမ်းချမ်းရေးလာစားဖြစ်တယ်လို့သမ္မတမွန်ကပြောပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကတောင်းနဲ့မြောက်ကိုရီးယားနိုင်ငံကြားကစစ်မဲဆုံကိုဖျက်ကျော်ပြီးနိုင်ငံကောင်ဆောင်တို့ Freedom House မှာတနအိလောက်ကြာအောင်တွေ့ဆုံခဲ့ကြတာပါ။မကြာခင်တင်းပတ်တွေအတွင်းမြောက်ကိုရီးယားနဲ့ဆွေးနွေးပွဲတွေပြန်ဆောင်နိုင်တော့မယ့်အကြောင်းလဲတောင်ကိုရီးယားသမ္မတမွန်နဲ့သတင်းစာရှင်းလင်းပွဲမှာသမ္မတ Trump ကပြောခဲ့ပါတယ်။ပြီးခဲ့တဲ့ဖက်ပြောလာတော့ကသမ္မတ Trump နဲ့မြောက်ကိုရီးယားကောင်ဆောင် Kim Jong Un ဗီယက်နမ်နိုင်ငံ Hanoi မြို့မှာတွေ့ဆုံခဲ့ပေမဲ့အောင်မြင်မှုမရခဲ့တဲ့နောက်ဆွေးနွေးပွဲတွေကိုရပ်ဆိုင်ထားတာဖြစ်ပါတယ်။
အီရန်နိုင်ငံဟာအနည်းအကျဉ်းချင်းမိနဲ့ကစားတယ်လို့မျိုးလုပ်နေတယ်ဆိုပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။အီရန်ဟာနိုင်ငံတကာနဲ့ရထားတဲ့2015ခုနှစ်သဘောတူညီချက်ပါတပ်စစ်ယူရိုနီယံပမာဏထက်ကိုကျော်လွန်ထုတ်လုပ်ခဲ့ပြီးဆိုပြီးအီရန်ဆွေကတရင်းလာနေတုန်းကကြီးညာခဲ့တဲ့နောက်အမေရိကန်သမ္မတကအခုလိုတုံ့ပြန်ပြောလာတာဖြစ်ပါတယ်။သူတို့ဘာလုပ်နေလဲ၊သူတို့ဘာနဲ့ကစားနေတယ်လဲ၊သူတို့ဘာသာသူတို့သိပါတယ်လို့သမ္မတထရမ့်ကသတင်းတောက်တွေကိုအင်ပြီးတော့မှပြောပါတယ်။အီရန်အနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်နိုင်ဖို့အမေရိကန်အနေနဲ့ကဘယ်တော့မှခွင့်ပြုမှာမဟုတ်ဘူးလို့အမေရိကန်ပြည်အောင်စုရဲ့ရည်တည်ချက်ကိုသမ္မတအင်ဗီရိုကဒီမတိုင်ခင်ကထုတ်ပြန်ခဲ့ပြီးဖြစ်ပါတယ်။အီရန်ခေါင်းဆောင်တွေအနေနဲ့သူတို့ရဲ့လူရက်ကိုမပြင်းမချင်းအီရန်ပေါ်မှာဆက်ပြီးတော့ဖိအားတွေပေးမယ်လို့သမ္မတအင်ဗီရိုကထုတ်ပြန်ထားပါတယ်။300ကီလိုဂရမ်ပဲထုတ်ရမယ်ဆိုရယ်ကန့်သက်ထားချက်ကိုကျော်လွန်ပြီးတော့3.69ရာခိုင်နှုန်းတိုးမြှင့်ထုတ်လုပ်နေတဲ့အကြောင်းအီရန်နိုင်ငံကြီးဝန်ကြီးဂျက်ဂ Javad Zarif ကမနေ့ကပြောဆိုလိုက်တာပါ။အီရန်နေနဲ့ခုလိုမျိုးယူရိနီယံထုတ်လုပ်မှုကန့်သတ်ထားတာထဲလောက်လာတဲ့ဆိုတာကလည်းအီရန်ပေါ်မှာစောင့်ကြည့်နေတဲ့နျူကလ িয়ার စောင့်ချက်ရေးကုလသမဂ္ဂအေဂျင်စီကလည်းအတည်ပြုပါတယ်။အီရန်နိုင်ငံဟာအမေရိကန်နဲ့ EU ဥရောပသမဂ္ဂအပါအဝင်နိုင်ငံတကာနဲ့ဒီနျူကလ িয়ার အရေးဆိုင်ရာသဘောတူညီချက်တစ်ခုကို2015ခုနှစ်ကယူခဲ့ပါတယ်။အဲ့ဒီထဲမှာတော့ယူရိနီယံထုတ်လုပ်မှုပမာဏကိုကန့်သတ်ထားတာကိုအီရန်ဘက်ကလက်ခံပြီးတော့အပြန်အလှန်အဖြစ်အီရန်ပေါ်တန်ခတ်မှုတွေကိုနိုင်ငံတကာကပြန်ရုပ်ခဲ့ပါတယ်။ဒါပေမဲ့လို့အမေရိကန်ပြောင်းစုဘက်ကဒီသဘောတူညီချက်ကိုပြီးခဲ့တဲ့နှစ်တုန်းကပြန်ရုပ်ထားပါတယ်
။ဆွေဒါနိုင်ငံမှာအာဏာသိမ်းစစ်ကောင်ဆောင်တွေအနေနဲ့အယက်သားတွေလက်ထက်အုပ်ချုပ်ရေးအာဏာလွှဲပြောင်းပေးဖို့တနင်္လာနေ့ကတောင်းဆိုဆန္ဒပြကြတဲ့တွေကိုအကြမ်းဖက်ဖြိုခွင်းခဲ့တာကြောင့်အနည်းဆုံးလူ70ဦးသေဆုံးခဲ့ပြီးတဲ့နောက်အခြေအနေတွေဟာတင်မာနေကြပါ။လုံခြုံရေးတပ်ဖွဲ့တွေနဲ့ထိတ်တဲရင်ဆိုင်မှုတွေကြောင့်အနည်းဆုံးလူ300လောက်လည်းထိခိုက်ဒဏ်ရာခဲ့တယ်လို့ဆိုပါတယ်မြို့တော်ခါတူမ်နဲ့နိုင်ငံအတွင်းကအခြားမြို့တွေမှာပြစ်လုခဲ့တဲ့ငြိမ်းချမ်းစွာချီတဲ့ဆန္ဒပြပွဲတွေကိုကြည့်ချင်းအပြင်ဆူဒန်နိုင်ငံသားတွေဟာအယက်သားဦးဆောင်တဲ့ဂျားဖြတ်အစိုးရကိုလိုလားတယ်ဆိုတာကိုပြသနေကြောင်းအထိုက်အခံတွေကပြောပါတယ်ဧပြီလ17ရက်နေ့မှာစစ်တပ်ကအာဏာသိမ်းပြီးတော့အာဏာရှင်သမ္မတအိုမာအယ်ဘာရှာကိုဖြုတ်ချလိုက်တာဟာအခုဆိုရင်3လရှိလာပြီဖြစ်ပေမဲ့နိုင်ငံရေးအခြေအနေတွေဟာတင်မာနေဆဲဖြစ်ပါတယ်ရတားတွေအပေါ်လက်နက်ကင်တပ်ဖွဲ့တွေကအကြမ်းဖက်နှိမ်နှင်းခဲ့တဲ့အပေါ်အမေရိကန်အစိုးရကပြစ်တင်ရှုံချလိုက်ပါတယ်အုပ်ချုပ်ရေးအာဏာကိုအယက်သားတွေလက်ထက်လွှဲပြောင်းပေးဖို့အာဖရိကသမဂ္ဂနဲ့အနောက်အာဖရိကတိုက်အတွင်းကနိုင်ငံအတော်များများကတောင်းဆိုနေကြပါတယ
်ဗျူအမေရိကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဟိုင်းဒိုမီတာ25 kHz 11965ဟိုင်းဒိုမီတာ32 kHz 9300များဟိုင်းဒိုမီတာ51 kHz 5885တို့ကျင်းစနစ်တင်းငွေတွေမှာဟိုင်းဒိုမီတာ190 kHz 1505နဲ့ပြောင်းထုတ်နေပြီပါရှင
်ဗျူရီအမေရိကန်တန်ကနေပြီးနိုင်ငံတကာသတင်းတွေကိုဆက်လက်တန်လှည့်နေပါတယ်ဇူလိုင်လ၄ရက်နေ့မှာကြာအောင်မဲ့အမေရိကန်လူလိုက်ရေးနေ့အခမ်းအနားဝါရှင်တန် DC မှာတော့ပုံမှန်လိုမျိုးမီရှူးမီးပတ်တွေဖောက်လွှတ်ဆင်နွှဲတာအပြင်အမေရိကန်စစ်တပ်ရဲ့စီးပွားပြသမှုဂုံပြူချီတက်မှုတွေကိုပါပါဝင်စေဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြိုးစားနေပါတယ်။ဇူလိုင်လ၄ရက်နေ့အင်ကာနီညနေပိုင်းဝါရှင်တန် DC ကလင်ကွန်အမတ်တရအဆောက်အုံရှိမှာမေကွန်စကားပြောဖို့လည်းသမ္မတဒေါ်နယ်ထရမ့်ကစီစဉ်ထားပါတယ်။အဲ့ဒီအခမ်းအနားရှိဆုံးမှာအထူးဧည့်သည်တွေတက်နေရာပြင်ဆင်ပြီးတော့အဲ့ဒီအတွက်လက်မှတ်နေရာတွေကိုလည်းသမ္မတအင်ဘီရောကနေပြီးတော့စီစဉ်ဖြန့်ပေးမှာဖြစ်ပါတယ်။1996ခုနှစ်မှာဗြိတိန်လက်အောက်ကနေပြီးတော့လွတ်လပ်ရေးရလာခဲ့တဲ့အမေရိကန်ပြည်ထောင်စုဟာအဲဒီနေ့ရောက်တိုင်းမှာအမေရိကန်ပြည်ထောင်စုကိုစတင်လိုက်တဲ့လွတ်လပ်ရေးနေ့ဆိုပြီးတော့ခန္ဓာချင်းပါလိမ့်ရှိပါတယ်။ဒါကြောင့်လည်းအမေရိကန်သမိုင်းမှာတော့ဒီနေ့ကိုရေးကြီးတဲ့နိုင်ငံရေးနေ့ဖြစ်သတ်မှတ်ကြသလိုအစင်လာအခမ်းအနားတွေမှာလည်းပါတီတစ်ခုခုအုပ်စုတစ်ခုခုနိုင်ငံရေးအခြေခံတစ်ခုခုကိုအလေးပေးတာမျိုးရှောင်ကြလိမ့်ရှိပါတယ်။ဒါပေမဲ့လည်း2020သမ္မတရွေးကောက်ပွဲကနီးလာပြီမို့လို့အခုလိုဒီလွတ်လပ်ရေးအခမ်းအနားကိုသမ္မတအနေနဲ့သူ့ရဲ့နိုင်ငံရေးအကျိုးများအတွက်လှုပ်လာမှာကိုသမိုင်းဆရာအချို့ကစိုးရိမ်ကြောင်းပြောနေပါတယ်။အမေရိကန်သမ္မတတဦးကိုယ်တိုင်ဒီလွတ်လပ်ရေးအခမ်းအနားမှာပါဝင်လာတာဟာလွတ်လပ်ရေးနဲ့ပတ်သက်လို့အစဉ်လာသဘောတဘာဝကိုပြောင်းလဲစေနိုင်တယ်လို့အမေရိကန်သမိုင်းအဖွဲ့အစည်းကြီးရဲ့အမှုဆောင်ညွှန်ကြားမှု Jim Grossman ကဝေဖန်ပါတယ်။စစ်တမ်းတစ်ခုမှာတော့အခုဇူလိုင်4ရက်သမ္မတမေကွန်ပြောမဲ့ပုံမှာအမေရိကန်အများစုကလက်ခံတာတော့တွေ့ရပါတယ်။ Republican 88ရာခိုင်နှုန်း၊ Democrat 28ရာခိုင်နှုန်းနဲ့တိကျလွတ်လပ်သူ55ရာခိုင်နှုန်းတို့ကသမ္မတမေကွန်ပြောမဲ့ဒီအစီအစဉ်ကိုလက်ခံတယ်လို့အဲဒီစစ်တမ်းမှာဖော်ပြပါတယ်။အခုနှစ်အမေရိကန်လွတ်လပ်ရေးနေ့မှာတော့မီရှူးမီပန်ဖောက်တာတွေကိုလည်းအရင်နှစ်ကထက်ပိုပြီးတော့လုပ်ဖို့စီစဉ်ထားပါတယ်။အရင်ဆုံးတော့လင်ကွန်အမတ်တရအဆောင်ဦးနောက်ကနေမီရှူးမီပန်ဖောက်ပြီးတော့နောက်မှာအရိကနေမိုင်းနင်းငယ်ပဲဝေးတဲ့ပညာတစ်ခုကတစ်ခုတည်းကနေပြီးတော့နောက်ထပ်မီရှူးမီပန်တွေထပ်မံဖောက်လုပ်ဖို့စီစဉ်ထားပါတယ်ခင်ဗျ။
နေဆက်လုံးညွေတပ်ဖွဲ့ဝင်တွေဟာ Facebook အဖွဲ့ဖွဲ့ထားပြီးတော့လက်တင်အမေရိကနယ်ဖွားအမေရိကန်နိုင်ငံသားတွေနဲ့ရွှေပြောင်းအခြေချနေထိုင်သူတွေအပေါ်လူမျိုးရေးလိင်ပိုင်းဆိုင်ရာနဲ့အကြမ်းဖက်မှုတွေအကြောင်းစော်ကားရေးသားနေကြကြောင်းသတင်းတွေထွက်ပေါ်နေတဲ့ကိစ္စကိုအမိငယ်လုံးညွေဝင်းကြီးဌာနကစုံစမ်းစစ်ဆေးနေပါတယ်ပြခဲ့တဲ့ရပိုင်အတွင်းအမေရိကန်ပြည်ထောင်စုရဲကိုတရားမဝင်ဝင်ရောက်ဖို့ကြိုးစားရင်းမက္ကဆီကိုနဲ့အမေရိကန်နယ်စပ်မြစ်အတွင်းရင်းနှစ်တည်ဆုံသွားခဲ့ကြတဲ့အယ်ဆာဗာဒေါနိုင်ငံသားနဲ့နှစ်နှစ်အရွယ်သူသမီးတို့နှစ်ဦးအပါအဝင်နယ်စပ်ဒေသတွေမှာတည်ဆုံသွားကြတဲ့ရွှေ့ပြောင်းအခြေချနေထိုင်သူတွေတည်ဆုံသွားကြတဲ့ကိစ္စတွေကိုသူရဲ့ Facebook စာမျက်နှာမှာတရောပြီးတော့ရေးသားနေကြကြောင်း ProPublica ဆိုတဲ့သတင်းဌာနကစုံစမ်းဖော်ထုတ်ခဲ့တာပါနေဆက်လုံခြုံရေးတပ်ဖွဲ့တွေကသူရဲ့ Facebook စာမျက်နှာကို IM1015 ဆိုရဲဖန်ဆီးမိတဲ့နိုင်ငံသားတွေအတွက်သတ်မှတ်ထားတဲ့ code နံပါတ်အတိုင်းပေးထားတာဖြစ်ပါတယ်။နေဆက်လုံခြုံရေးတပ်ဖွဲ့တွေထိန်းချုပ်ထားတဲ့ကာလအတွင်းမကြသေးခင်က16နှစ်သားသူတည်ဆုံသွားခဲ့တာကိုလည်းဘာမှမထူဆန်းတဲ့သဘောသူရဲ့ Facebook မှာရေးထားကြောင်း ProPublica သတင်းဌာနကတွေ့ရှိခဲ့တာပါ။ယင်းနှစ်တည်ဆုံသွားတဲ့တာအဖာသတင်းကိုလည်း Democrat တွေနဲ့ Liberal အယူဝါဒရှိသူတွေကလှုပ်ကြံရေးသားထားတယ်လို့နေဆက်လုံခြုံရေးတပ်ဖွဲ့တွေကသူရဲ့ Facebook စာမျက်နှာမှာရေးသားထားပြီးရင်းနှစ်တဲ့သူတွေထက်မှာအဲ့ဒီလောက်တန့်ရှင်းတဲ့သူမတွေ့ဘူးလို့လည်းយေတာထားပါတယ်ဒီကိစ္စကိုစုံစမ်းဖော်ထုတ်ပြီးတော့အရေးယူသွားမယ်လို့ဒီမိုကရက်အမတ်တွေကပြောပါတယ်
EU ရပ်ပသမဂ္ဂခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲတတိယမြောက်နေ့ကိုဒီနေ့မှဆက်လက်ကျင်းပနေပြီးတော့28နိုင်ငံပါ EU ဖွဲ့ကြီးရဲ့အရေးကြီးတဲ့နေရာတွေအတွက်လူရွေးချယ်ဖို့အတွက်အကြိမ်နဲ့ဆွေးနွေးနေကြပါတယ်။ EU ဖွဲ့ကြီးကယင်ကာရာတွေနဲ့မတူအတော်ကြီးအားနည်းချိနဲ့နေတဲ့ချိန်ဖြစ်တာမလို့ခေါင်းဆောင်တွေအနေနဲ့သူတို့ရဲ့နောက်ခံနိုင်ငံရေးမတူတဲ့ဒေသကြိုးစည်းပွားတွေကိုအတော်လေးကိုညှိနှိုင်းကြိုးစားယူနေရပါတယ်။ဥရောပကော်မရှင်ကြီးကဲ့ဖြစ်တဲ့ Netherlands နိုင်ငံရဲ့ဝန်ကြီးဟောင်း Socialist Party Frans Timmermans ကိုယာထားဖို့ကိစ္စမှာ EU ခေါင်းဆောင်တွေအကြောင်းမှမနေ့ကအတော်လေးကိုဆွေးနွေးခဲ့ကြရတာပါ EU အဖွဲ့ဝင်တစ်တီဖြစ်ကြတဲ့ချက်သမရနိုင်ငံ Hungary Poland နဲ့ Slovakia နိုင်ငံတွေနဲ့ EU ကြားဆက်ဆံရေးအတွက် Timmermans ဟာတင့်တော်တဲ့ပုဂ္ဂိုလ်မဟုတ်ဘူးဆိုပြီးတော့ချက်ဝန်ကြီးချုပ် Andreas Babis ကသတင်းတောက်တွေကိုပြောပါတယ် EU ရဲ့အခြေခံမူတွေပေါ်မှာယက်တီရမယ်ဆိုရဲ Timmermans လိုလူကိုကန့်ကွက်တာဟာလက်မခံနိုင်စရာဖြစ်တယ်လို့ Spain ဝန်ကြီးချုပ် PetroSanစန်ဂျက်ကပြောပါတယ်အခုလိုမျိုးဥရောပကော်မရှင်ကြီးခဲ့နေရာပြင်ဥရောပလွှတ်တော်ဥက္ကဋ္ဌနေရာနောက်ဥရောပဘူပန်ဥက္ကဋ္ဌနေရာနဲ့အခြားဥရောပထိပ်ပိုင်းနေရာတော်များများကလည်းဒီနေ့အတွက်မှခံထားရဖို့ရှိနေပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာနှစ်ရက်ဆက်တိုက်မိုးတဲထန်စွာရွာသွန်းပြီးတော့တဲအိမ်သားတွေဘောကိုတတိုင်းတစ်ခုပြိုကျခဲ့တဲ့အတွက်အနည်းဆုံးလူ28ယောက်သေဆုံးသွားခဲ့ပါတယ်။အင်္ဂါမနက်အစောပိုင်းကဖြစ်တဲ့ဒီဖြစ်ရပ်အတွင်းလူ60လောက်ဒဏ်ရာရသွားခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။မွန်ဘိုင်းမြို့နေရာတချို့မှာလွန်ခဲ့တဲ့24နာရီအတွင်းမိုးရချိန်12လမနီးပါးရွာသွန်းခဲ့ပြီးတော့ရေကြီးရေရှမ်းသာရထားလမ်းရေကြောတာတွေဖြစ်ခဲ့ပါတယ်။မိုးတဲထန်စွာရွာသွန်းမယ်လို့ခန့်မှန်းထားတဲ့အတွက်အင်္ဂါနေ့မှာရုံးတွေကျောင်းတွေကိုလည်းပိတ်ထားခဲ့တာပါ။အနောက်ပိုင်းကမြို့တော်ဖုန်းမှာလည်းစနေနေ့ကရွှေပြောင်းအလို့သမားမိသားစုတွေနေထိုင်ရတဲ့အိမ်နံမောတတိုင်းပြိုကျခဲ့တဲ့အတွက်အနည်းဆုံး15ယောက်သေဆုံးခဲ့ပါတယ
်။အင်္ဂါညပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုသားညူဦးနဲ့နန်းလောင်တို့ပြောပြခဲ့ကြတာပါခင်ဗျာ။အခုတော့မြန်မာပြည်ဆိုင်ရာသတင်းဆောင်ပါနဲ့နိုင်ငံတကာသတင်းတွေတွေကိုဇက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။ရှမ်းပြည်နယ်အစီပိုင်းအထူးဒေသ၄ရဲ့အဓိကရည်မှန်းချက်ဟာတိုင်းရင်းသားကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်တည်ထောင်သွားရေးဖြစ်ကြောင်းငញ្ញမ်းရေးနှစ်30ပြည့်ခန်းနာမှာအထူးဒေသ၄ဥက္ကဋ္ဌကပြောကြားပြီးကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်တည်ဆောက်နိုင်ရေးအတွက်1993အမျိုးသားညီလာခံကလေးကတောင်းဆိုခဲ့ကြောင်းအထူးဒေသ၄ပြောခွင့်ရကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။မိုင်းလားဒေသမှာကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA သတင်းတော်ကိုမိုးစောကတင်ပြမှာပါ။
ဟုတ်ကဲ့ရှမ်းပြည်နယ်အထူးဒေသလေးကို1989ခုနှစ်ဇွန်လ30ရက်နေ့မှာစတင်တည်ထောင်ခဲ့တာကြောင့်2019ခုနှစ်ဇွန်လ30ရက်နေ့မှာနှစ်30ပြည့်အခမ်းအနားကိုမိုင်းလားမြို့မှာကျင်းပခဲ့တာဖြစ်ပါတယ်။မိုင်းလားစီလူးနဲ့နံပါတ်နေမြေဒေသတွေပအဝင်ဖွဲ့စည်းထားတဲ့အထူးဒေသလေးကိုကိုပိုင်အုပ်ချုပ်ခွင့်ရဒေသအဖြစ်တည်ဆောက်သွားမှာဖြစ်ကြောင်းအထူးဒေသလေးရဲ့အာဏာပိုင်အဖွဲ့ဖြစ်တဲ့ငင်းကြိုင်းနဲ့စီလုံးရေးကော်မတီဥက္ကဋ္ဌဦးဆိုင်လင်းကနှစ်30ပြည့်အခမ်းအနားအဖွဲ့မိန်ခွန်းမှာပြောဆိုခဲ့ပါတယ်။
သူကိနာလေးကိုဒီနေ့ဒီချံပုံကျူဒါရံပေါ်ပြောခဲ့တာအရင်ကနော်မယ်ကိုပြောပြနေရှိတဲ့ဒီနေ့အဖြစ်ဒီတော့ကောင်းပါဒီစီလူကိုကျင်းနေတဲ့နိုင်ငံတော်ဒုတိယအစီအမံပြုတဲ့နိုင်ငံသားဒီသားတဲ့ဒီသားဖြစ်ပေါ်မှာဘူးကောင်းပါဒီပါတယ်
အခမ်းအနားပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့သတင်းနဲ့ပြန်ကြားရေးဌာနဌာနမှူးဦးခမ်းမောင်ကကိုပိုင်အုပ်ချုပ်ခွင့်ရဒေသတည်ထောင်ရေးကိုအမျိုးသားညီလာခံစတင်စဉ်ကတည်းကတောင်းဆိုခဲ့တာဖြစ်ကြောင်းပြောပါတယ်။
1993ခုနှစ်အမျိုးသားညီလာခံစကျင်းပတဲ့အချိန်ကနေကျွန်တော်တို့တောင်းဆိုရတဲ့မူအရမှာပြောင်းလဲဖို့ခုတည်းကျွန်တော်တို့ကိုဟလာချန်ပီယံလိအရှိပါအထုဒေသ၄ဆိုပြီးတော့တတ်မှတ်ပြီးခဲ့တာရှိတယ်။မိုင်းလာရဲ့ဒီလူရဲ့နံပါတ်ရဲ့ဒေသ၃ခုပေါ့ဗျာ။အဲ့ဒါကိုတစုတစည်းနဲ့ထားပြီးတော့မိုင်းလာဟိုအထုတေတ၄လို့မခေါ်တော်မှဒီအခေါ်ကအသွုံးမသုံးတော်မှကျွန်တော်တို့တိုင်းနာကိုပါအုတ်ချုပ်ခွင့်ရတေတအဖြစ်နဲ့တတ်မှတ်ပေးပါဆိုပြီးကျွန်တော်တို့93ကနေစပြီးတော့ဒီကနေ့အထိကျွန်တော်တို့ရဲ့တောင်းဆိုချက်တာပဲနိုင်ငံရေးမှချက်ကျွန်တော်တို့ကပြည်တော်စွန့်နဲ့ခေါ်ထွက်ဖို့ပြည်နယ်တောင်းဖို့ဟုတ်လားဗာဒီသားတရားကျွန်တော်တို့မှမရှိဘူးကျွန်တော်တို့တောင်းဆိုချက်နိုင်ငံရေးမှချက်တော့တိုင်းနာကိုပါအုတ်ချုပ်ခွင့်ရတေတပေးပါကျွန်တော်တို့တောင်းဆိုချက်အဲ့ဒါဖြစ်တယ
်လက်ရှိနိုင်ငံတော်အစိုးရကဆောင်ရွက်နေတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်ဆဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးဖို့ကိုလည်းမဆန့်ကျင်ကြောင်းနဲ့အားလုံးပါဝင်ရေးမူရဆောင်ရွက်သွားမှာဖြစ်ကြောင်းလည်းပြောပါတယ်အထူးဒေသလေးကသူတို့ရဲ့ရည်မှန်းချက်ကိုအကောင်အထည်ဖော်မဲ့လုပ်ငန်းစဉ်ကိုအခုလိုဆက်လက်ပြောပါတယ
် not non ဆိုကျွန်တော်ကဘယ်လိုသွားမလဲဆိုတော့ခုနကပြောလို့ကျွန်တော်ဒီ NCA ဒီထိုးကြမယ်အားလုံးပေါ့အချင်းတား NCA ဒီထိုးမယ်ထိုးပြီးကျွန်တော်တို့ကနိုင်ငံရေးဆွေးနွေးပွဲပါတယ်။အဲ့ဒီကြာမှကျွန်တော်တို့ကနိုင်ငံရေးနဲ့ဆွေးနွေးရမယ်။ကျွန်တော်တို့လိုချင်တာကျွန်တော်တို့ရည်မှန်းချက်နိုင်ငံတော်အသိမဲ့နိုင်ငံတော်ကဘယ်လိုဆက်ချပေးမလဲ
ကျွန်တော်တို့အေရီယာထဲမှာကျွန်တော်တို့ချုပ်ကင်ထားတဲ့ဒီအထုဒေသလေးရဲ့နေမြေထဲမှာတော့ကိုယ့်ရဲ့ပြည်သူတွေအတွက်ကိုယ့်ဒေသအတွက်ကျွန်တော်တို့ဒါပဲကောက်ွယ်ထားတယ်။နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့လက်ရှိဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုဦးတည်နေချိန်မှာတိုင်းရင်းသားလူမျိုးတွေရဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်အရေးကိုအလေးထားဖို့လိုအပ်တယ်လ SSB UWSA ထိန်းချုပ်ရအထူးဒေတာနှစ်ကလည်းပြည်내ထူထောင်ရေးကိုတောင်းဆိုထားတဲ့အပေါ်မှာဒေါက်တာရံမျိုးသိန်းကအခုလိုဆက်ပြောပါတယ်။UWSA, UWSB ပေါ့လေ။နော်ဒီရဲ့အနေအထား၊နောက်မိုင်းလာရဲ့အနေအထားတွေကိုနော်ကြည့်ပြီးတော့ဒီအခြားတိုင်းသားလူမျိုးစုတွေကြားမှာနောက်တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကြားမှာ တိုင်းရဲ့အင်အားကြီးလို့လိုအပ်တယ်ဆိုတဲ့အမြင်မျိုးတွေလွှမ်းမိုးလာနိုင်တယ်လို့တော့ကျွန်တော်ကတော့ယူဆပါတယ်။အမျိုးသားပင်ဖြစ်စေပေါ့လေ။တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဒီအစိုးရတက်မတော်ကြားမှာပြည်တိုင်းဆွေးနွေးမှုတွေကိုကြဲကြဲပြန့်ပြန့်လုပ်နိုင်မှဒီစိန်ခေါ်မှုတွေဒီအကြက်တဲတွေကိုဖြေရှင်းနိုင်မှာဖြစ်ပါတယ်။အဲဒီလိုဖြေရှင်းနိုင်မှသာလျှင်ကျွန်တော်တို့နိုင်ငံမ
ပေါ့ပေါ့မြောင်မြောင်အကောင့်ထဲပို့နိုင်မှာဖြစ်ပါတယ်။အေဘီလာအတွင်းမှာကျင်းပါတဲ့အထူးဒေတာနှင့်ဝဒေတာဟာလည်းသူတို့ရဲ့နှစ်30ပြည့်အခမ်းအနားမှာပြည်내တည်ထောင်ဖို့အတွက်ကိုတောင်းဆိုထားတာဖြစ်ပါတယ်။ကိုမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ခုတခါကချင်ပြည်နယ်ဘက်ကအခြေအနေကိုလည်းကြည့်အောင်ပါ။ကချင်ပြည်နယ်တနိုင်းမြို့နယ်တဲကပရင်လုတ်ခွဲ့ဧကခုနှစ်ထောင်လောက်မှာဒေ
ကျွန်တော်တို့ရဲ့ဒီနေ့ရှိခဲ့ပေမဲ့အခုအစိုးရတက်ထိန်းချုံမှုအောက်ရောက်ပြီးနောက်ပိုင်းမှာပထမဆုံးကြိမ်ဖြစ်ပြီးနဲ့အစိုးရကလုတ်ခွင့်ချပေးလာတာဖြစ်ပါတယ်။ဗီဒီယိုအသင်းနောက်ကိုစောတက်ရန်ကုန်ကနေသတင်းပေးပို့ပါတယ်။
ပြည်အများဆုံးထွက်တဲ့ကချင်တနိုင်းဒေသမှာလက်လုံးလက်စားလောက်ကွက်ဒီကိုပြန်လောက်ကွက်ဝင်ပေးဖို့ဒေသခံတွေကတရားစုအစိုးရကိုတောင်းဆိုထားလို့မကြခင်ရပိုင်းအတွင်းလောက်ကွက်ဤကောင်ခုနှစ်ထောင်နီးပါးကိုပြည်နယ်အစိုးရကချပေးတော့မှာပါဒါနဲ့ပတ်သက်ပြီးမနက်ဖြန်ဇွန်လ9ရက်မှာအစည်းအဝေးရှိပြီးအသေးစိတ်ကိုမကြခင်ထုတ်ပြန်သွားမယ်လို့ကချင်ပြည်နယ်တယံစာသားနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်
ပေါ့ပေါ့ပူးစားနေပါတယ်အမနေ့ကျန်စစ်ကျွန်တော်တို့ဒါဒီဝေးလုပ်ဖို့ကျွန်တော်ဖိတ်ထားတယ်အပြင်ねဒီနယ်လောက်ွက်စစ်စစ်ချထားပေးရဲ့ဆွဲရပြည်နယ်စိုးရစီဝေးပြီးရနယ်မြို့နယ်အုပ်ချုပ်ရေးမှုအဖွဲ့ကိုအကွက်ရိုက်မြေတိုင်းမှုအတွက်တောင်းဝန်ပေးသွားမှာပါ
ပရင်လောက်ွက်ဒီကကြောက်စင်းတူဖို့တော်တော်စေရန်တရားကိုတုံးလို့မရပဲလူအင်အားနဲ့တုံးရတာပါပရင်လောက်ွက်ဒီချပင်းရင်လဲမှန်ကန်မှုရှိအောင်သကောင်းစင်းရှိရဲ့ဒေတာကန်တွေကိုပဲချပေးဖို့မျှော်လင့်ကြောင်းတနိုင်းမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးလင်းလင်းဦးကပြောပါတယ်ကျွန်တော်တို့ဒီဒေတာကန်တွေတော့လောက်ကန်ခွန်ဖန်တီးပေးဖို့ကြောင့်လွှတ်တော်မှာမေကွန်လမ်းမေးခဲ့တယ်ဒါပေမဲ့သမရာကြီ ကချင်ပြည်နယ်တနိုင်းမြို့ကပြင်းထွက်ရှိတဲ့နေရာများစုဟာကရင်အေးထင်းချုပ်တဲ့နေပြီဖြစ်ခဲ့ပြီးတိုက်ပွဲတွေကြောင့်နေပြီမလုံခြုံခဲ့လို့နှောင်းဆက်ရှိစာပိုင်းကစပြီးပိတ်ထားခဲ့ရပါအခုတော့တမတော်ကနေပြီထင်းချုပ်ထားပြီးဒေသခံတွေကတနိုင်းတပိုင်းတူးဖို့ဝင်ရဖို့တောင်းဆိုနေရပါနှောင်းဆက်ရှိထဲမှာကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအခြေအနေတွေကိုလေ့လာခဲ့စဉ်းစားလာမှ
ကျောင်းစိန်တူဖို့ရေးပါလေကချင်လက်နက်ကင်ကရရင်ပါဝင်ပတ်သက်နေရလို့ဖော်ပြထားပါတယ်ကိုဇော်တဲ့ရဲ့သတင်းပြပို့ချက်ဖြစ်ပါတယ်ခင်ဗျာအခုတော့ရခိုင်ဒေသဘက်ကိုလည်းကြည့်အောင်ပါခင်ဗျာစီတင်မာနေတဲ့ရခိုင်မြောက်ပိုင်းဒေသမှာအေအေနဲ့ဆက်နွယ်နေတဲ့ဆိုပြီးမတင်ကားလို့မြန်မာစစ်တပ်ကပြီးခဲ့တဲ့လတွေဖမ်းဆီးထားခြင်းမှာမြောက်ဦးမြို့နယ်ပေါတော်ပြင်ရွာသားတို့ဦးမြန်မာစစ် go, Nangandari, a queen ya, Mido Ninamutwe, Tessayago, Tang Jan and Yong, Tamrovega, Dumyamare, Vue Drino, Nango Inga, Pio Piamaba.
ยามุมิยูเนี่ยปองตัวเปลี่ยนอยู่อ่ะก็นอกถ้าอยู่ตาดูนี่เสร็จหมดตันจ้าวมะนี่ญาก็สิตุยเสยยุ่งมาเตยซ้นตัวได้ลูกสิช่องนี่กูกุญญีไปนี่แหละยามุมิยูญาตะซ้องเสียรอก็อะคูลูไม่ไปเลยผิดอ่ะมะเนก็ยีเรก็ลาปู่ดาลูกบอกเลยยีเรก็สิตะเตก็ตัวอยู่อยู่ยีเรก็จอกก็เมียวเสยยุ่งอยู่ลาปู่เลยไอ้ตรงอ่ะมะเตติบลูแต่แม้เสยพ่อด้วยติชาตะลาชินี่แหละด้วยจอกดอเสยยุ่งมาเสียวันจีอ่ะแล้วไม่คันไล่ปูแหละอ ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ တယ
်။ဟုတ်ပါ။ညဘက်နေကြတဲ့သုံးဝင်တို့ယူတာကိုကျွန်တော်ကတောက်တော့ချင်းမှာတင်းစိတ်ကြီးစိတ်ကိုသွားရှိပါဒဏ်ရာပြင်းတော့သူကသွေးတယ်ထိုင်တယ်တဲ့။ကျန်ကန်ရာကတော့သွေးရတယ်
ကိုယ်စောဝင်းလှန်ရဲ့ရုပ်အလောင်းကိုစစ်တွေစေယုံကြီးရင်ခွဲယုံကနေတဆင့်မြောက်ဦးမြို့ကိုဒီကနေ့မှတည်ဆောင်သွားပြီးမလက်ဖြာမြောက်ဦးသိန်းချိုင်းမှာတကြိုသွားမှာဖြစ်ပါတယ်။ကိုစောဝင်းလှန်အနေနဲ့မြန်မာစစ်တပ်ရဲ့နှင်းပါနှိမ့်ဆက်မှုကြောင့်တည်ဆုံရတယ်လို့သတင်းတွေထွက်ပေါ်နေတဲ့ပေါ်တမတော်သတင်းမှန်ပြန်ကြားရေးတွင်းမှုဘုံမှုချုပ်စော်မင်းထွန်းကခုလိုပြောပါတယ်
။ဆောင်တော်ရဲ့အမှန်တော့လက်ဆက်မင်းဒီမှာလို့ဒီအားတွေရောက်ဖြစ်လာတယ်။ဒါနဲ့ပတ်သက်လို့ကြောင့်ဆွေးကြေတယ်လို့ရှိတာပေါ့။ဟိုကကနေကကြနှင်းပါနှိမ့်ဆက်မှုညပါမှာအဲ့ဒီစိတ်ကြေတဲ့ပတ်သက်လို့တော့ညနာတဲ့အချိန်ညနာတဲ့ဒီမှာတော့ဒါညနာတဲ့အချိန်သက်ဆိုင်တာကိုကြောကြားလို့ရပါတယ်။ဒါနဲ့ပတ်သက်ကြတဲ့နိုင်ငံပါရီမှာအခုရှိတာပဲ
။ပြီးခဲ့တဲ့ဇွန်လ20ရက်နေ့ကမြောက်မြုတ်နယ်ဝေသာလီကျေးရွာနဲ့ပေါက်တော့ပြင်းကျေးရွာသားရှိဦးကိုမြန်မာစစ်တပ်ကနေရခိုင်လက်နက်ကန်အေအေဖွဲ့နဲ့ပတ်သက်တဲ့ဆိုတဲ့မတင်ကမှုနဲ့ဖမ်းဆီးသွားခဲ့တာပါ။အဲ့ဒီထဲကနှူးဟာတိတ်ဆုံးသွားခဲ့ပြီးဂျန်တဲ့လူတွေကိုမြန်မာစစ်တပ်ကစစ်ဆေးနေစေလို့အဆိုပါပေါက်တော့ပြင်းရွာသားကဆက်ပြောပါတယ်။
ပေါက်တော့တယ်နဲ့ဝေတာလီကဖမ်းတယ်6ယောက်ကတော့6ယောက်မှ9ယောက်ကျင်းပြီးဂျန်တဲ့လူတွေက6ယောက်နဲ့6ယောက်နဲ့ယူတယ်နေဘယ်လိုပဲကြောက်တယ်ဆိုတော့
ပြီးခဲ့တဲ့ဇွန်လ24ရက်နေ့ကလည်းဖမ်းခံရလူရှိဦးနဲ့ကပေါက်တော့ပြင်းကျေးရွာကနေမျိုးသွန်းဟာလည်းနှိမ့်ဆက်မှုတန်ကြောက်တိတ်ဆုံးသွားခဲ့ပါတယ်။တမတော်ဘက်ကတော့ကြမ်းမရီချုပ်ရင်းလို့စေယုံပို့စင်မှာတိတ်ဆုံးတာဖြစ်တယ်လို့ VOA ကပြောဆိုခဲ့ပါတယ်။ဒီဆိုင်ပြည်နယ်စစ်ရေးပဋိပက္ခကာလအတွင်းအေအေနဲ့ပတ်သက်နေတဲ့ဆိုတဲ့တန်တရားနဲ့စစ်တပ်ကနေဖမ်းဆီးစစ်ဆေးမှုအတွင်းတိတ်ဆုံးသူ14ဦးရှိလာပြီးဖြစ်ပါတယ်။ဒါအပြင်စစ်ရေးသိမ်းမှနေတဲ့ဒေသတွေမှာအယက်သားတွေကိုဖမ်းဆီးမှုတွေကလည်းရှိနေပါတယ်။မနေ့ကကြောက်စော်မြို့နယ်ဒလူချောင်းကျေးရွာမှာမြန်မာစစ်တပ်ကနေရွာသား9ဦးကိုဖမ်းဆီးထားရမှာကျေးရွာသားတပ်ကြီးပိုင်းတွေကနေလာရောက်အာမခံခဲ့ရမှာရွာသားတွေကိုပြန်လွှတ်ပေးခဲ့ပြီးမဲ့အမခန့်သူစက်ကြီးပိုင်းနှုတ်ဦးကတော့မြန်မာစစ်တပ်ကနေဖမ်းဆီးထားစေလို့ဒီကိန်းပြည်နယ်အရက်ဖက်ပြစ်ခတ်တိုက်ခိုက်မှုစောက်ကြီးရေးဖွဲ့ဝင်ဦးစော်ဝင်းကပြောပါတယ
်။မနေ့ကလူ၉ဦးအဖမ်းခံရရတယ်တလူချောင်းရွာကလေအဲ့ဒီ၉ဦးကို၃ကျွဲချင်ထားတယ်အဲ့ဒီအတွက်ရွာကကြီးတွေကအဖိုးကြီးနှုတ်ကတော်ပြီးအာမခံတယ်အဲ့ဒီ၉ဦးကိုဆက်ပြစ်လိုက်တယ်အဲ့ဒီအဖိုးကြီးနှုတ်ဦးကိုသူကခွာထားလိုက်တယ်အဲ့ဒီအော်ဒီနှစ်ဦးအခုချိန်လေးမလှည့်သေးဘူးတဦးကအသက်80နောက်တဦးကသူကတနည်းနည်းကြီးလို့ပြောတယ်
ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်အဖွဲ့တို့ကြားစစ်ရေးပဋိပက္ခကာလအတွင်းမှာမတင်ကမှုနဲ့ရွာသား80ကျော်အဖမ်းဆီးခံထားရတယ်လို့လည်းရခိုင်လူမှုအဖွဲ့အစည်းတွေကနေစည်ရင်ပြစုထားပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။ VOA Radio နဲ့ TV ဒီသတင်းစာသားတွေကို mobile phone မှာအချိန်မြွေးအလွယ်တကူရယူနိုင်မဲ့ VOA mobile application ကို
download ထည့်သွင်းထားသူတွေအနေနဲ့လာမယ့်စနေနေ့နေ့လယ်တနင်္ဂနွေနေ့ညနေ 5:00 နာရီအတွင်းမှာမန္တလေးမြို့ Diamond Plaza Shopping Mall မှာ view ရဲ့အထူးလက်ဆောင်တွေလာရောက်ထုတ်ယူနိုင်ကြပါတယ်ခင်ဗျာစနေနေ့နေ့လယ်တနင်္ဂနွေကနေ 6:00 နာရီအတွင်း Diamond Plaza ကိုအရောက်လာပြီးဂီတဖျော်ပြပွဲနဲ့အတူ view လက်ဆောင်လေးတွေလာယူကြပါ Mobile Application ထည့်သွင်းဖို့ထည့်သွင်းမှုအခက်အခဲရှိနေသူတွေကိုလည်းကူညီပြီးတော့လှူဆောင်ပေးမှာဖြစ်ပါတယ်အခုတော့ထိတ်တန့်ရအောင်နိုင်ငံတကာသတင်းတစ်ပုဒ်ကိုလည်းတင်ဆက်ချင်ပါတယ်2015မှာနိုင်ငံတကာသဘောတူညီချက်အရအီရန်ဘက်ကဒူလောင်သိမ်းစီးကွင်းရှိတဲ့တန့်စင်ယူရေနီယံပမာဏကန့်သက်ထားတဲ့ပမာဏကိုကျော်လွန်သွားပြီလို့အီရန်ကတင်းလာနေမှာကြေညာပါတယ်ဒီလိုကြေညာတာဟာအီရန်ပေါ်အမေရိကန်ပြည်ထောင်စုရဲ့ပိတ်ဆို့တံခါးမှုတွေဖေရှားရေးအတွက်နိုင်ငံတကာသဘောတူညီချက်ကိုလက်မှတ်ထိုးထားတဲ့နိုင်ငံတွေကိုဖိအားပေးလိုက်တာလည်းဖြစ်ပါတယ်အီရန်လုပ်ရရဲ့အကျိုးဆက်ကျွမ်းကျင်သူတွေနဲ့ဒီ VOA Kurdish ဌာနတွေ့ဆုံမေးမြန်းချက်တွေကို Sladiza Hope ရဲ့သတင်းပေးပို့ထားပါတယ်မန်းလောင်ကတင်ပြပါပါအ
ီရန်နိုင်ငံခြားရေးဝန်ကြီးဂျာဘတ်ဆာရစ်ကရောအီရန်အနေနဲ့တမနာထရမ့်အဆိုအရပြည်ခရက်နှစ်ကနှုတ်ထွက်သွားတဲ့နိုင်ငံတကာသဘောတူညီချက်ပါရှပိုင်ခွင့်အခွင့်အရေးတွေအတိုင်းဆောင်ရွက်ခဲ့တယ်လို့သတင်းလာနေကပြောပါတယ်
အီရန်ဆက်ပြီးပါအနော်မတ်ဆောင်ရွက်ဆင်ညာခဲ့တဲ့အတိုင်းတန့်စင်ယူရေနီယံ300ကီလိုဂရမ်ကန့်သတ်ချက်ကိုကျော်သွားပါပြီကျွန်တော်တို့မဖြစ်မနေဆက်လုပ်မယ်ဆိုတာရှင်းပါတယ်။ဒါကနိုင်ငံတကာသဘောတူညီချက်ပါ။ကျွန်တော်တို့အခွင့်အရေးအတိုင်းဆောင်ရွက်တာပါ
။လေလာတုံသက်သူတို့ဖြစ်တဲ့ကက်သရင်းဘာဝါကတော့အီရန်ကောင်းဆောင်တွေဟာအမေရိကန်အရေးယူတန်ခတ်ထားတဲ့ပိတ်ဆို့မှုတွေဖယ်ရှားနိုင်အောင်အရှိန်မြင့်ကြိုးပမ်းနေတယ်လို့တုံသက်ပါတယ်
။ They're not necessarily looking for a way to export their low enriched uranium. They're looking for
တန်းစင်ဒီသားယူရေနီယံတွေကိုပြည်ပကိုတင်ပို့ဖို့ဆိုတာအီရန်ဘက်ကစဉ်းစားမဲ့ကိစ္စမဟုတ်ပါဘူး။သူတို့ပေါ်စီးပွားရေးရာပိတ်ဆို့ထားတာကိုရုတ်သိမ်းစေခြင်းနဲ့ပြန်ပြီးစိစက်ညှိနှိုင်းမှုအတွက်အချိန်မြင့်ပြီးအင်းနဲ့အားနဲ့ဆောင်ရွက်နေတာပါဒါပေမဲ့ဒီကိစ္စကလက်တလောဖြစ်မယ်လို့တော့ကျွန်မမထင်ပါဘူ
းစီးပွားရေးအကျအသေးတွေရင်ဆိုင်နေရတဲ့အီရန်အပေါ်နောက်ထပ်ပြင်းထန်တဲ့အရေးယူပိတ်ဆို့မှုတွေတပ်နာထရမ့်အစိုးရကပြဋ္ဌာန်းထားတာပါအီရန်ကိုနောက်တစ်ကြိမ်နျူကလ িয়ার အရေးစိစက်ညှိနှိုင်းမှုတွေမှာပါဝင်လာအောင်ဖိအားပေးဖို့ရည်ရွယ်တာဖြစ်ပေမဲ့တမရထရမ်ကတော့အခုလက်ရှိဖိအားပေးမှုတွေမလုံလောက်သေးဘူးလို့ပြောဆိုနေပါတယ်။လေလာတုံသက်သူတို့ဖြစ်တဲ့အဲလင်မာကော့ဖစကီကတော့အီရန်ဘက်ကတိတ်မကြခင်ကာလအတွင်းစစ်ဆက်ဆွနေတာမျိုးလုံးဝပုံမရှိဘူးလို့ဆိုပါတယ
်။ I think that Iran has the wherewithal that they will not do that certainly.
ဒီနမကဒီလိုရည်ရွယ်လှုပ်ဆောင်မယ်လို့ကျွန်တော်မထင်ပါဘူး။တေချာတာကတော့တမရထရမ်အစိုးရလက်အောက်မှာလုံးဝမဟုတ်ပါဘူး။2020ခုနှစ်ရွေးကောက်ပွဲမှာတမရထွန့်ရှုံးမယ်အစ်စ်ကပြန်ဆမယ်လို့သူတို့ကမျှော်လင့်ထားတာပါ
စစ်ဆက်ဆွေးနွေးရေးပြန်လုပ်မယ်ဆိုရင်အီရန်ဘက်ကအကြီးအကျယ်မျက်နှာပြက်စရာအရှုံးပေးသလိုဖြစ်သွားလိမ့်မယ်လို့မာကော့ဖစကီကမြင်ပါတယ်ဒါကြောင့်လဲယီမင်မှာဟူသီလူမျိုးစုတပုံတွေကိုလက်နက်တပ်ဆင်ပေးတာမျိုးတတိယအင်အားစုတွေကတဆင်တက်ခိုက်တာမျိုးရန်စတဲ့လုပ်ရက်တွေပိုလုံလာနိုင်ခြင်းရှိတယ်လို့ထောက်ပြပါတယ်အမေရိကန်ပြည်ထောင်စုကရောအီရန်ကပါစစ်မဖြစ်ခြင်းဘူးလို့ပြောနေတာပါတမနာထရမ့်အနေနဲ့တော့စီရေးအရတုံ့ပြန်ဖို့ပြောတဲ့သူတွေနဲ့တင်းမာမှုရော့အောင်လုပ်ချင်တယ်ဆိုတဲ့သူတွေနှစ်ဖက်စလုံးကဖိအားပေးတာကိုခံနေရပါတယ်။သူ့ဖက်ကအလင်းစလိုတုံ့ပြန်တာမျိုးတော့မလုပ်ဘူးလို့တမနာထရမ့်ကဆိုပါတယ
်။
စိတ်ဆိုးတန်ခတ်မှုတွေချမှတ်ထားပါတယ်။ဒီကနေ့ပတ်သက်လို့အလော30ကျွန်တော်တို့မလုပ်ပါဘူး။စိတ်လောဘူးလည်းမလုပ်ပါဘူး။လော30လုပ်ရင်ကျွန်တော်တို့ရဲ့ဒုက္ခရောက်နိုင်ပါတယ်။
ပိတ်ဆို့တံခါးမှုတွေဟာတကယ်တမ်းရည်ရွယ်တဲ့အတိုင်းအထာမြတ်မမြောက်ရှင်းရှင်းလင်းလင်းမရှိဘူးလို့လေလာသူတွေကပြောပါတယ်။တုံသက်သူမာကော့ဖစကီရဲ့အဆိုအရဆဒမ်ဟူစိန်လက်အောက်ကအီရန်နိုင်ငံလဲပိတ်ဆို့မှုတံခါးမှုတွေကိုကျဉ်းကျပ်ခံနိုင်ခဲ့တယ်လို့ထောက်ပြပါတယ်။မြောက်ကိုရီးယားလဲနိုင်ငံတကာအရေးယူပိတ်ဆို့တဲ့ကြားကနျူကလ িয়ার ဆဒမ်မှုတွေ6ကြိမ်လုံနိုင်ခဲ့တယ်ဆိုပြီးပြောဆိုပါတယ်ရှင်
။ကန့်သတ်ယူရေနီယံပမာဏဒီကန့်သတ်ချက်တွေကိုကျော်လွန်သွားပြီဖြစ်တဲ့အကြောင်းအီရန်ကပြောဆိုလိုက်တာနဲ့ပတ်သက်လို့တုတ်ပြန်တာနေကိုနားဆင်ကြရတာပ
ါ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါခင်ဗျာ။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညဘက်အစီအစဉ်တွေကိုလိုင်းနိုမီတာ2532 51နဲ့လိုင်းလံမီတာ190ကပါဖမ်းယူနားဆင်နိုင်ကြမှာဖြစ်ပါလေ။အခုညပိုင်း9နာရီခွဲကနေစပြီးတော့နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ဓာတ်ရိုက်လေလိုင်းအစီအစဉ်မတိုင်ခင်မှာဒီအမေရိကန်နိုင်ငံရေးအကြောင်းကိုထုတ်လွှင့်မှာဖြစ်ပါလေ။ကိုသိန်းထိုက်ဦးကနေအမေရိကန်နိုင်ငံရေးအကြောင်းတည်ခေါင်းစရာတွေကိုပြောပြမှာပါ။
ဒီကနေ့အမေရိကန်ပြည်ထောင်စုဂျာစီရီယာဒီမာနေဂျီအီရန်ကိုတိုက်ပင်ဆိုရင်သမ္မတထရန့်တူတဲ့သဘောနဲ့လွတ်လွတ်လပ်လပ်ဆုံးဖြတ်ပိုင်ခွင့်အာဏာရှိတယ်ဆိုတာမျိုးအထက်လွှတ်တော်ကတော်ဝိုက်တဲ့နည်းနဲ့အတည်ပြုပေးလိုက်ပါတယ်။ခုခံကာကွယ်တဲ့စစ်မျိုးမဟုတ်ရင်လွှတ်တော်ရဲ့အတည်ပြုချက်ကိုသမ္မတကယူဖို့ဥပဒေကြမ်းတရက်တင်သွင်းခဲ့ပြီးအဲ့ဒီအဆိုကိုအထက်လွှတ်တော်ကပြည်ပင်ဟန်တားလိုက်တာဖြစ်ပါတယ်။တောက်ကြနီကထဲလွတ်တော်မှာမဲခွဲဆုံးဖြတ်ခဲ့ပြီးသမ္မတထရန့်ဆိုရအတွက်တော့အောင်မြင်မှုတစ်ခုဖြစ်ခဲ့ပါလေ။အီရန်ကိုစီရီယာထိုးစစ်ဆင်မှုအထက်လွှတ်တော်ကအတည်ပြုလိုက်တာတော့မဟုတ်ပါဘူး။ဒါပေမဲ့သမ္မတရဲ့လုပ်ပိုင်ခွင့်ကိုကန့်သတ်တဲ့အဆိုကိုအထက်လွှတ်တော်ကပယ်ချခဲ့တာပါ။တိုက်မယ်ဆိုရင်လွတ်တော်ရဲ့ခွင့်ပြုချက်ယူရမယ်လို့တင်သွင်းသူတွေထဲမှာဒီမိုကရက်ထဲလွှတ်တော်အမတ်ချက်ရှူမာလည်းပါပါလေ
။ Congress gets to approve or disapprove wars. Period.
စစ်တပ်ပင်မတိုက်ဘူးဆိုတာကိုအရင်ကလည်းလွတ်တော်ကပဲအတည်ပြုခဲ့တာပါလို့သူကပြောပါတယ်။ဒီမိုကရက်ထဲလွှတ်တော်မှထွန်ယူတော်ကလည်းအခုလိုပြောပါတယ
် This amendment says we are not going to go into an unauthorized
ပြင်ဆင်ချက်ထဲမှာတည်ပြုချက်မရှိဘဲအီရန်ကိုစစ်တိုက်မှာမဟုတ်ဘူးလို့ရေးထားတာပါအီရန်ကိုစီရေးရတိုက်ဖို့လိုတယ်လို့သမ္မတနဲ့သူ့အစိုးရအဖွဲ့ကမြင်နေဆိုရင်အခြေအတင်ဆွေးနွေးပါမဲခွဲဆုံးဖြတ်ပ
ါသမ္မတကပဲလွတ်လပ်လပ်ဆုံးဖြတ်တင်တယ်လို့မြင်တဲ့ Republican ထဲလွှတ်တော်မှထွန်ကော်ဒွန်ကတော့အခုလိုပြောပါတယ်
This amendment embodies irresolution
ဒီပြင်ဆင်ချက်ကဆုံးဖြတ်ချက်မှပြတ်သားတာအားနည်းတာတူဝေတာတွေကိုပြတ်တာနေပါလေဒီပနိုင်ငံတခုကကျွန်တော်တို့ drone တွေအဖွဲ့ဝင်တွေကိုတိုက်ဖို့ပြစ်မှတ်ထားနေတဲ့အချိန်စီဦးစီးချုပ်ရဲ့လက်ကိုကျိုးတုပ်လိုက်တယ်လို့လုပ်တဲ့လုပ်ရပါ
Republican ထဲလွှတ်တော်အမတ် Mitt Romney ကလည်းအခုလိုတုံ့ပြန်ပြောဆိုပါတယ
် I mean think about it Iran shoots down an American aircraft and what is the US
စဉ်းစားကြည့်သမား American drone ရင်ကိုအီရန်ကပစ်ချတယ် American ထဲလွှတ်တော်ဘာလုပ်တယ်လဲစီးရေးရဆက်လုပ်ရမယ့်ကိစ္စကိုကန့်သတ်ဖို့နီလန်းနေနဲ့တင်ပြချက်တွေကိုမဲခွဲနေရတယ်မစင်စားရအောင်ပါပဲ
အီရန်ရင်းနဲ့ပတ်သက်လို့သမ္မတထရန့်ဘက်ကထိန်းသိမ်းသိမ်းဆောင်ရွက်နေတယ်လို့ Republican အမတ်ဒေါ်တော်များများကမှတ်ချက်ပြီးပြောဆိုပါတယ်စီရေးရထိုးစစ်စင်တာတဲ့ပိတ်ဆို့တံခတ်မှုတွေချမှတ်ပြီးအရှိလေပိုင်းဒေသမှာနောက်ထပ်တပ်တွေဆီလွတ်ပြီးအားပြေတာမျိုးပဲလုပ်နေတဲ့အကြောင်း Republican ထဲလွှတ်တော်အမတ်မက်ကိုရူဘီတို့ကလည်းပြောပါတယ်ဒီမိုကရက်တွေကတော့မချေနှက်ကြပါဘူးထဲလွှတ်တော်အမတ်ချက်ရှူမာကအခုလိုတုံ့ပြန်ပါတယ
် The American people are worried and rightly soThat even if the president isn't eager for war, he may bumble.
American people are so angry about it. The man who said that for Sanaa Mishibu is so now, but long before he, but he may just be angry. Actually, Levin did that. But he said that Yan Samu Levin can. He may not think he is not a bad guy about it.
Afghanistan and who died for doing the talk to Kunima, American little dog debut about it. Now the next Jama Iraq who died for debut about it.အဲ့ဒီအချိန်ကလေးကနောက်ပိုင်းမှာစစ်နယ်ပတ်သက်ပြီးလွတ်တော်ဘက်ကဆုံးဖြတ်ချက်ချခဲ့တာတော့မရှိပါဘူး။ဒီမိုကရက်ထဲလွတ်တော်အမတ်တင်ဂိန်းကတော့သမ္မတကိုအပြည့်အဝလုပ်ပိုင်ခွင့်ပေးတာမျိုးကိုသဘောမကျတဲ့အကြောင်းအခုလိုပြောပါလေ
။ Those who vote against this amendment in my view are essentially giving the president
အခုပြင်ဆင်ချက်ကိုစန့်ကျင်မဲ့ပေးတဲ့သူတွေဟာသမ္မတကိုကြိုက်တဲ့နေရာသူ့သဘောနဲ့သူသွားတိုက်နိုင်တယ်ဆိုပြီးခွင့်ပေးလိုက်တာပါ။ဒါဟာကျွန်တော်တို့ဘယ်သမ္မတကိုမှပေးခဲ့တဲ့ပေးတဲ့အခွင့်အာဏာမဟုတ်ပါဘူး
။ဒါပေမဲ့လည်းဒွန်ကော်ဒွန်တို့ Republican အမတ်တွေကတော့သိရေးကြီးတဲ့ကာလမှာသမ္မတကိုမလုပ်နိုင်မရှားနိုင်အောင်တုံ့နောင်လာမျိုးလုပ်တာကအန္တရာယ်ရှိတယ်လို့မြင်ပါတယ်
။ There's a reason why we have one commander in chief not 535.
သူစီချုပ်တာဝန်ကိုတယောက်တည်းကိုရွေးကန့်ထားအကြောင်းရှိပါတယ်။လွတ်တော်အမတ်ရှိသလောက်935ယောက်ခန့်ထားတာမဟုတ်ပါဘူး
။သမ္မတဖွန်ကတော့အီရန်ကိုစီရေးရမတိုက်ဘူးလို့ယတိပြညင်းချက်မထုတ်သေးပါဘူး။ဘလိုနည်းနဲ့ပဲဖြစ်ဖြစ်အမေရိကန်ကိုတိုက်ခိုက်တာမျိုးတွေလှုပ်လာမယ်ဆိုရင်အင်းနဲ့အားနဲ့အကြီးအကျယ်တုံ့ပြန်မယ်တုံ့ပြန်တိုက်ခိုက်တဲ့အစ်မဟုတ်ဘူးသုံးသင်ရှင်းလင်းမယ်ဆိုပြီးတော့တောင်းချိန်ချောက်ပြောဆိုနေကြောင်းပါခင်ဗျာ
သ
ကိုသိန်းနဲ့ဦးအစည်းအဝေးတင်ဆက်ပေးတဲ့အမေရိကန်နိုင်ငံ၏အကြောင်းတည်ကောင်းစရာအစည်းအဝေးကိုနားဆင်ကြရတာပါအခုတော့အင်္ဂါညတိုင်းနားဆင်နေကြဖြစ်တဲ့ VO ရဲ့ဓာတ်ရိုက်လေလိုင်းအစည်းအဝေးထုတ်လွှင့်မှုအချိန်ရောက်လာပါပြီဖိတ်ကြားထားသူတွေနဲ့အတူကိုဇော်ဝင်းလှိုင်ကကမကထပြုအစည်းအဝေးဆွေးနွေးမှာဖြစ်ပြီးတော့မတ်စုမွန်ကထုတ်လုပ်သူဖြစ်ဆောင်ရွက်မှာပ
ါမင်္ဂလာပါခင်ဗျာ VOA တရားလေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ကျွန်တော်တို့ဒီကနေ့ဆွေးနွေးကြမယ့်အကြောင်းအရာကတော့မကြသေးခင်ကပဲတက်မတော်ကနေပြီးတော့ပြည်ပင်းငင်းချမ်းရေးဖော်ဆောင်ဖို့အတွက်ဆိုတဲ့ရည်ချက်နဲ့စစ်တိုင်း၅တိုင်းမှာတစ်ဖက်သက်အပြစ်ကရဆဲထားတာကိုတက်တန်းနှစ်လထပ်တိုးလိုက်တဲ့ကိစ္စအပါအဝင်ဒီအပြစ်ကရဆဲထားတဲ့ကာလတွေအတော်အတွင်းတိုင်းရင်းသားတွေနဲ့လက်နက်ကိုင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတဲ့တက်မတော်အစိုးရတို့အကြားမှာငင်းချမ်းရေးဆွေးနွေးမှုတွေနေ့နဲ့ချီပြီးလှုပ်လာပေမဲ့ဒီငင်းချမ်းရေးဆွေးနွေးမှုတွေဘာကြောင့်မအောင်မြင်သေးတာလဲဆိုတာကိုကျွန်တော်တို့အဓိကထားဆွေးနွေးကြမှာဖြစ်ပါတယ်ဆွေးနွေးဖို့အတွက်အဓိကပင်နိုင်ဆွေးနွေးပေးကြမယ့်ပုဂ္ဂိုလ်တွေလည်းကျွန်တော်ဒီ line ပေါ်မှာရောက်နေပါပြီဦးမောင်မောင်စိုးနိုင်ငံရေးလေလာသူတူဖြစ်တယ်လို့နောက်ဦးထွန်းစော် UNSC ပြောခွင့်ရနဲ့ ANC ရခိုင်မြို့သားကောင်စီရဲ့အတွင်းရေးမှူးတို့ရှိနေကြပါတယ်ကျွန်တော်တို့ဆွေးနွေးပွဲကိုမစခင်မှာပထမဆုံးဒီအစိုးရပြောခွင့်ရဦးစော်ထေကဇွန်လ9ရက်နေ့မှာဒီညီညာရင်းနဲ့ပတ်သက်ပြီးတော့အစိုးရရဲ့သဘောထားကိုပြောတော်တာလေးကိုအရင်ချင်းယုံလေးနားထောင်ကြည့်ကြအောင်ပါကျွန
်တော်တို့အခုအစိုးရဘက်ကရစ조사နေတာကဒီမြောက် AA ဘာဝင်မြောက်ပိုင်းလေးဘက်နဲ့ bilateral စစ်ဆရာကြီးမယ်ပြီးရင်ကျွန်တော်တို့နိုင်ငံရေးခွင့်ရေးတွေရဖို့နိုင်ငံရေးစပွဲဝိုင်းကိုရဖို့ဒီလမ်းကြောင်းကိုပဲကျွန်တော်တို့ကတိုက်တွန်းနေတယ်အဲ့တော့အဓိကမြစ်တာရက်ခံတင်တာကတော့ကျွန်တော်တို့ညီညာရေးစပွဲဝိုင်းပေါ့နော် bilateral စစ်ဆရာကြီးမယ်ဖြစ်အောင်လို့ပြီးရင်ကျွန်တော် NCA လမ်းကြောင်းတိုင်းနိုင်ငံရေးဆွေးနွေးပွဲတွေရအောင်လို့ပြီးရင်တော့အားလုံးနဲ့အတူတူဓာတ်တူညီတူနိုင်ငံရေးခွင့်ရေးတွေတောင်းဆိုပြည်နယ်ခွင့်ရေးတိုင်းလာခွင့်ရေးဒါတွေတောင်းဆိုဖို့ဒီနည်းလမ်းကပဲအားလုံးအတွက်ခံတာလေရခိုင်ပြည်နယ်နဲ့ရခိုင်လူထုလည်းမလာတဲ့နည်းလမ်းဖြစ်မယ်လို့ကျွန်တော်ပြောချင်တယ
်။ဟုတ်ကဲ့ဒါကတော့အစိုးရပြောခွင့်ရဥစ္စာထေပြောသွားတာပါ။ဟိုသူပြောသွားတဲ့ထဲမှာတော့အေးအေးကိစ္စလည်းဟိုတော်တော်လေးပါသွားတာတော့ရှိပါတယ်။ဒါပေမဲ့အဓိကဆိုလိုချင်တာကတော့အစိုးရရဲ့ညီညာရေးသဘောထားမူနဲ့ပတ်သက်ပြီးတော့အခြေခံသဘောတရားတွေသူပြောသွားတယ်လို့ကျွန်တော်နားလည်ပါတယ်။ဟိုဒီမူတွေကိုလက်ကင်ထားပြီးတော့ဆွေးနွေးကြတာလည်းအားလုံးတည်ကြတဲ့အတိုင်းပဲနှစ်တည်းကတော်တော်ကြာလာပြီဆိုတော့ခတ်တူတူပြောကြမယ်ဆိုရင်တော့ညီညာရေးပါလို့မရနိုင်သေးတာလည်းပေါ့လေဒါပေမဲ့အဲ့ဒီလောက်မလွယ်လို့လည်းဒီညီညာရေးကခကြီးရှည်နေတာဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ပင်တိုင်းဆွေးနွေးမဲ့ပုဂ္ဂိုလ်ဒီဥထွန်းစော်ကိုကျွန်တော်အရင်မေ့ကြည့်ကြပါဦးထွန်းစော်တို့ UNFC အဖွဲ့ကလည်းမကြတဲ့ခင်ကပဲဟိုဒီညီညာရေးနဲ့ပတ်သက်တဲ့သဘောထားတွေထုတ်ပြန်ထားတာတွေအချင်းချင်းထုတ်ပြန်ထားတာတွေရှိပါတယ်ဆိုတော့ကျွန်တော်တို့ပြည်내ညီညာရေးဟာဘာကြောင့်မရနိုင်သေးတာလဲဟိုကျွန်တော်တို့ဟိုတောက်လျှောက်ပြောလာခဲ့ကြသလိုတက်မတော်မှာပဲလုံးဝတာဝန်ရှိနေတာလားဒါမှမဟုတ်လည်းတခြားဒီလက်နက်ကိုင်အဖွဲ့အစည်းတွေရောဒီလက်ရှိအစိုးရကိုဦးဆောင်နေတဲ့ NLD ပါတီမှာရောတာဝန်တစ်စိတ်တစ်ပိုင်းရှိသလားဘာကြောင့်များခီးနှစ်နှောက်နှေးနေရတာလဲဆိုတာလေးကိုအရင်ပြောပြပေးပါအောင်ခင်ဗျာ
ဟုတ်ကဲ့အဓိကကတော့တက်မတော်မှာတာဝန်ရှိရလို့ပြောရမှာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ဒီတက်မတော်ကနေပြီးတော့မှ1962ကလေးကနေအာဏာသိမ်းပြီးတော့မှဒီတိုင်းပြည်ကိုအုပ်ချုပ်လာတာဖြစ်ပါတယ်။ဆိုတော့ဒီတက်မတော်ကနေပြီးတော့မှသူ့ရဲ့စစ်ဘုချုပ်မျိုးဆက်တွေကပြောင်းသွားတယ်။သူကစနစ်နဲ့လုံလီလုံဟန်နဲ့အတွေးခေါ်တွေရဲ့အယူဆတွေကဒီနေ့ချိန်တည်းပြောင်းလဲခြင်းမရှိပါဘူး။သူတို့ကအတွေးခေါ်ဟောင်းနေပဲဆက်သွားနေတဲ့အတွက်အဲဒီနေ့အချိန်အနည်းမှာငင်းချင်းရေးကနော်ဒီတွင်းမှာပို့ပြီးတော့မှလမ်းဝေးတဲ့အနေအထားကိုရောက်နေတာဖြစ်ပါတယ်။အဓိကတော့လမ်းဟောင်းတိုင်းလမ်းစဉ်ဟောင်းတိုင်းသွားနေလို့ဖြစ်ပါတယ်လို့ချုပ်ပြီးပြောရင်ရပါတယ
်။ဟုတ်ကဲ့ခင်ဗျ။ကျေးဇူးတင်ပါတယ်။ကျွန်တော်ဥမ္မောင်ဆိုးကိုလည်းတလဲမေးချင်ပါတယ်။ဟိုကျွန်တော်တို့ဒီပြည်ရင်းငင်းငင်းရရှိဖို့အတွက် NCA တို့27ရာစုပင်လုံညီလာခံတို့ UPDJC တို့ဟိုဟိုဟာတွေပေါ့နော်နာမည်တွေအမျိုးမျိုးနဲ့အဖွဲ့တွေဖွဲ့ထားတယ်ဒါပေမဲ့ဥသွားနေတဲ့ဥတီချက်ကတော့တခုတည်းပါပဲပြည်ရင်းငင်းငင်းရဖို့ပေါ့နော်။ဆိုတော့အပြစ်ခတ်ရဆဲဖို့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတိဆောက်ဖို့ဆိုတဲ့ဟာတောင်ဆန်းစုကြည်ကိုယ်တိုင်လည်းအချိန်ချင်းပြောနေတာရှိပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကလည်းဒီမိုင်းလာမှာနေ30ပြည့်အခမ်းအနားမှာဒီအစိုးရပြည်ထောင်စုငင်းငင်းရင်းနဲ့ပြန်လည်တင်မြှောက်ရေးဘုတ်ဌာနနဲ့ဒီမြောက်ပိုင်းမှာမျိုးအဖွဲ့တို့ဆွေးနွေးကြကြတာတွေရှိတယ်။အနာဂတ်မှာဆက်ဆွေးနွေးကြမယ်ဆိုပြီးသူတို့ဆုံးဖြတ်ခဲ့ကြတာတွေရှိတယ်ပေါ့နော်။ဟိုဆွေးနွေးပွဲတွေဇက်တိုက်လှုပ်လာကြတယ်။အများစုကလည်းဟိုအပြင်မှာရောအတွင်းမှာရောကျွန်တော်တို့သိရသလောက်ဆိုရင်ဒါတတ်မတော်မှာဟိုတမတော်မှာတော်တော်လေးဟိုတာဝန်ရှိတယ်ဆိုပြီးပြောနေကြတော့ဒီကိစ္စဟာဆက်ဆွေးနွေးလို့ဆွေးနွေးပွဲတွေဖြစ်နေပြီမဲ့လေဆွေးနွေးပွဲတွေရတာဆိုအချင်းချင်းဖြစ်နေတာလားဘလို့ဘာကြောင့်ခီးမရောက်နိုင်တာလဲဥမ္မာမဆွေ
ီလိုပါဆိုရင်ကျွန်တော်တို့တိုင်းပြည်မှာဖြစ်ပျက်နေတဲ့အချက်တစ်ချက်ကတော့လက်နက်ရှိမှလူရဝင်မယ်ဆိုတဲ့အားကိုအလုံးစုံဆွတ်တိုင်ထားလို့ပါပဲ။အဓိကကတော့တပ်မတော်အနေနဲ့ဒုတဝန်ရေးသုံးပါတို့သူ့ရဲ့နိုင်ငံကြီးလေချက်တွေကောင်းတဲ့ဆိုလို့လက်နက်ကင်တက်ကိုအင်အားနဲ့တုံးပြနေတဲ့အချိန်မှာတန်တဲ့လက်နက်ကင်အေးပါဝင်တန်တဲ့လက်နက်ကင်တပ်ဖွဲ့တွေကလည်းအားလုံးအခွင့်အရေးတွေလက်နက်ကင်တိုက်မှာဖြစ်မယ်ဆိုတဲ့အခြေခံပေါ်မှာတနက်ကင်လာကြတယ်တက်ခိုက်လာကြတယ်ဒီချင်းရတွေကိုမရက်တနိုင်ဘူးချင်းဒါပေမဲ့ကျွန်တော်တို့တွေ့ကြုံရပြောမယ်ဆိုလို့ရှိရင်တော့တနက်ကင်ပြီးတော့ပြဿနာဖြစ်ရှင်းနိုင်တာဟာမရှိဘူးချင်းနေဆိုတော့တက်မတော်ဘက်ကလည်းတောင်းကျန်းသူတို့သူတို့တတ်မှတ်ထားတဲ့သူအမှုပြချိန်မုန်းတာမလုပ်နိုင်ဘူးအဲတော်လိုင်းလက်နက်ကင်တော်လိုင်းဖွဲ့ပြီးတွေကလည်းအစိုးရကိုပြုံးနိုင်နေဘူးဒီလိုအချိန်ညှို့မှာကျွန်တော်တို့ကစိတ်ဆက်ဆွေးနွေးရေးဉာဏ်ရည်ဖြေရှာဖို့ဆိုတဲ့ဟာကိုပြောနေကြတယ်ဒါမဲ့လို့ပြောမိကြတဲ့အချိန်တော်တွင်းကာလမှာပဲဒီလက်နက်ကင်ဖွဲ့စည်းတွေတည်ရှိမှုပြဿနာနဲ့ပတ်သက်လို့အမီးပွားနေရတဲ့အချိန်ကာလမျိုးပဲဖြစ်ပါတယ်ခင
်ဗျ။ဟုတ်ကဲ့ဥမဆွေအဲ့တော့ဒီဟာကိုဟိုရှေ့ဆက်သွားဖို့အတွက်ဥထွန်းစော်ကိုကျွန်တော်မေးချင်တာကဥထွန်းစော်လည်းဒီဆွေးနွေးပွဲတွေမှာပါတာပဲဆိုတော့ကျွန်တော်တို့ဒီအပြန်အလှန်ညှင်းခုန်နေကြတာနဲ့ဒီအခု statement ဖြစ်နေတဲ့နေရာနေပြီးတော့ကျွန်တော်တို့ဟိုဟိုသောတာဥမမောင်ဆိုပြောသလိုစစ်တပ်ကလည်းတိုင်းသားလက်နက်ကင်အဖွဲ့အစည်းတွေပဲကိုအပြစ်ဖို့တယ်ဟိုတိုင်းသားလက်နက်ကင်အဖွဲ့အစည်းတွေကလည်းတတ်မတော်မှာလုံးလုံးအစဉ်တစိုက်တာဝန်ဟိုတိုင်းပြည်ဟိုအာဏာယူလာတဲ့တတ်မတော်ဟိုလက်နက်ကင်အဖွဲ့အစည်းမှာတာဝန်ရှိတယ်ဆိုပြီးတော့အပြန်အလှန်ပြောနေကြတော့ဒီဟာကရှစ်ဆက်သွားလို့မရနိုင်တော့ဘူးလားဘာဘယ်နေရာတွေမှာလိုအပ်တာလဲဘလို့ကျွန်တော်တို့ထိုးဖောက်သွားနိုင်မလဲဥထုံးဆောင်ပါဝင်ခဲ့တဲ့ဆွေးနွေးပွဲတွေမှာလေ့လာသုံးသပ်ကြည့်လို့ရှိရင်ဘာတွေများသင်ကားသာလိုရမလဲ
ဟုတ်ကဲ့ကျွန်တော်အခုနောက်ကပြောလိုက်တဲ့အနည်းထုတ်ပြောလိုက်တဲ့အထက်မှာအဓိကပါပါရဲဗျဒီတိုင်းပြည်ကိုပေါ့နော်ဒီပုံသဏ္ဍာန်နဲ့သွားမယ်ဆိုပြီးတော့မှအဲဒီပုံဖော်ထားတာကစစ်ဗိုလ်ချုပ်တစုအဖြစ်တယ်နော်ဒီတိုင်းပြည်ရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုခွင့်ကောက်ယူပြီးတော့မှတက်မတော်ကိုဖူထုံလုပ်ပြီးတော့မှဒီတိုင်းပြည်ကိုလူတစုလူချင်းတဲ့ပုံစံအတိုင်းပဲမောင်းနှင်နေတာဖြစ်တယ်ဒါအခြေခံအကြောင်းတရားပဲအပြုတ်ပြဲပြောင်းလဲလုပ်မယ်ဆိုလို့ရှိရင်ဒီအဖက်သက်ကြီးရှာထားတဲ့ပုံစံခွက်ကြီးထဲကနေပြီးတော့မှမထွက်ထပ်ပေါက်မချဘဲနဲ့နော်ဆက်မလာဘဲနဲ့အဲ့ဒီဒီပုံစံခွက်ကြီးထဲမှာသူတို့လိုချင်တဲ့ပုံစံခွက်ကြီးထဲကိုမောင်းထည့်ပြီးတော့မှအဲ့ဒီရဲ့အခြေခံအောက်ကနေနော်သူတို့လိုချင်တဲ့ပုံစံရရင်တော့နော်ဒီဟိုပေါ့စုပေးမယ်ပေါ့ဗျာသူတို့လိုချင်တဲ့ပုံစံမရရင်ဒဏ်ပေးမယ်ဆိုတော့စုပေးဒဏ်ပေးစနစ်နဲ့သူတို့ကလုပ်နေတာဖြစ်တယ်အခုလည်းပဲကြည့်ပေါ့နော်ဒီတက်မတော်ကနေပြီးတော့မှဒီမြန်မာပြည်မြောက်ပိုင်းနဲ့အရှေ့ပိုင်းစစ်တိုင်းငါးခုမှာအတူကတစ်ဖက်သက်စစ်စင်ရေးရထိုင်မှုတွေကိုလုပ်တယ်။အပြီးခဲ့တဲ့2018ဒီဇင်ဘာကနေ2019ဧပြီလထိ4လတာတစ်ကြိမ်ပေါ့နော်။ဒုတိယတစ်ကြိမ်မှာဆိုမေဂျွန်2လပေါ့။အခုတတိယတစ်ကြိမ်ဇူလိုင်ဩဂုတ်2လအတူတက်တန်တိုးထားတယ်။ဒီလိုမျိုးကျွန်တော်တို့ကဒီတက်တန်တိုးပြီးတော့မှလုပ်နေတဲ့ပုံစံတွေကလည်းပဲနီးလက်မှန်တာကိုကျွန်တော်တို့မတွေ့ရဘူး။အစိုးရတက်မတော်ရဲ့ဒီပြီးခဲ့တဲ့6လအတွင်းစစ်စင်ရေးရက်ခဲတာကိုကျွန်တော်တို့ကကြည့်မယ်ဆိုလို့ကြည့်ရင်နော် KIO နေမြန်မာတော့ထိုးစစ်တွေရောက်ကြတော့ပြင်မယ်ကြံလေးဒေသတွေမှာတိုက်ပွဲတွေကြိုကြာကြိုကြာဖြစ်နေတယ်ပဲဖြစ်တယ်နော်ပြီးရင်ဒီ6လတာကာလအတွင်းမှာမြန်မာပြည်အနောက်ဘက်ခြမ်းကဒီခိုင်ဘက်မှာတော့အဆိုးဆုံးပေါ့ဗျာဒီပြီးအရက်သားပြည်သူပေါင်းဒီ60ကျော်သေဆုံးတာရှိတယ်နော်ဒီနေ့ဆိုလို့ရှိရင်ထိခိုက်ဒဏ်ရာရတာတွေရာရှိရှိနေပြီနောက်ပြီးတော့ပုံမှန်မျိုးမျိုးနဲ့ဖမ်းဆီးထားတာကလည်းရာကျော်ရှိနေပြီအကြီးရောပေါင်း100ကျော်ကနေပြီးတော့မှစစ်ပိဒုက္ခတွေပေါင်း9000ကျော်တိရှိလာနေပြီဖြစ်တယ်။နောက်ပြီးတော့နှစ်ဖက်ကတိုက်ဖိုက်ရေးစစ်တီတွေကလည်းပဲတေဆုံးတရားရတာကလည်းပဲနှစ်ဖက်ထုတ်ပြန်ချက်တွေရဆိုလို့ရှိရထောင်ချီရှိနေတယ်။နော်။နောက်ပြီးတော့ခိုင်မြောက်ပိုင်း9မျိုးနေမှာညမထွက်ရအမိန့်ကိုထုတ်ပြန်ထားတယ်။နောက်ပြီးတော့ပလက်ဝပါဝင်ဒီ9မျိုးနေမှာအင်တာနက်လိုင်းတွေကိုဖျက်တောက်ထားတယ်။ဒါပြီးခဲ့တဲ့ဒီ6လတာကာလအတွင်းမှာပြန်ကြည့်ရင်ဒါတွေကိုကျွန်တော်တို့တွေ့ရတယ်။ဒီဟာကဘာလဲဆိုတော့မြန်မာတပ်မတော်အနေနဲ့တစ်ဖက်မှာစစ်စင်ရဲထိုင်ပြီးတော့မှတစ်ဖက်မှာစစ်ချိန်ပြင်းတဲ့စီးရီမန်ချက်ကိုကောင်းတဲ့ပေါ်နေတာကိုပြသနေတယ်။အခုဇူလိုင်ဩဂုတ်လ2လအတွင်းမှာလည်းပဲအမရော်ကသူတို့စစ်စင်ရဲပုံစံကိုပြီးခဲ့တဲ့6လပုံစံအတိုင်းပဲသွားမဲ့ပုံပါပဲ။ဘာကြောင့်လဲဆိုတော့ဒီပြီးခဲ့တဲ့အပတ်ကမိုင်းလာအဖွဲ့ငင်းကြဲရဲ130ပြည့်ပွဲမှာရောက်ပိုင်းမှာအမိတ်တွေကိုပြီးခဲ့တဲ့ဒီတက်မတော်ရဲ့နှစ်ဖက်အပြစ်ခက်သဘောတူစာချုပ်ပေါ့ပြီးခဲ့ရဲ့စီးရီသဘောတူစာချုပ်မူကျန်းကိုကြည့်မယ်ဆိုလို့ရှိရင်နှစ်ဖက်ရက်တီကျဲတောင်းဆိုချက်တွေကကွာဟာဒီလိုအကြည့်ရအောင်ဒီနှစ်လပြည့်မှာဖြည့်ချင်းလို့ပြေးလေနိုင်တဲ့ပုံမရဘူးဆိုတော့ဒီရှိနေမြေတိုက်ပွဲသဏ္ဍာန်တွေကဆက်ရှိနေမှာဖြစ်ပြီးတော့ဒီအနိဋ္ဌာယုံတွေကဆက်ကြုံတွေ့နေရမယ့်သဘောမျိုးလို့ကျွန်တော်ကရှုမြင်မိပါတယ
်ဟုတ်ကဲ့ခင်ဗျအခုတေးတမဥမောင်ဆိုကျွန်တော်တလက်ပြန်ပြီးတော့မေးချင်ပါတယ်ခင်ဗျဆိုတော့ဟိုအခုကျွန်တော်တို့ဒီတစ်ဖက်မှာဟိုဒီ Kaimare Muara soak kind bit of swinira garoda mamma yadi be shinira or tamarobono da metapema tamarone sentiment swinira or tain dalenekai and pues city shide po mia shide po did that atitima. I mean tain dalenekai and pues city jarama or tamaro ye the bodago akuso and timi come if you drew ba tamara blue the bora shide so tini by again. Cochin jarama go nyu mu ba jamayan in alevia. Also the စစ်တပ်ကတော့ညီညာရေးတော့လိုချင်တယ်ဒါပေမဲ့ညီညာရေးပြဖို့အတွက်ဆိုရင်တော့အားလုံးလက်နဲ့ချပြီးတော့ငါတို့အောက်မှာလာရတီကြဆိုတဲ့သဘောမျိုးလို့မျိုးဆန်းဆန်းဖြစ်နေတော့စစ်တပ်ရတီကြကကိုချင်းကြီးကြတဲ့မှာညီညွတ်နဲ့စုစုစည်းစည်းနဲ့စစ်တပ်နဲ့ဆွေးနွေးတဲ့အခါမှာရတီကြရင်ပို့ပြီးတော့တရားမှုမရှိပြီဘူးလားဘာကြောင့်များသဘောထားကွဲနေကြတယ်လို့သုံးသပ်မိလဲဥမ္မာမောင်ဆိုရေး
ကျွန်တော်တို့တင်ဘွားဒီမှာရှိတဲ့တိုင်းရင်းသားလူမျိုးတွေဖြစ်ဖို့တိုးတက်မှုတွေသူတို့ရဲ့ရည်ကြီးမှုတွေသူတို့ရဲ့သမိုင်းတွေဟာတင်ပြောင်းတိုင်ပြောင်းနေတယ်အောင်မတူကြဘူးညာဒါအပြင်အဲတိုင်းရင်းသားလက်နက်ကင်ဖွဲ့စည်းတွေချစ်ထွန်းတိုးတက်မှုတွေအားလည်းမတူညီကြဘူးဒါအပြင်တိုင်းရင်းသားလက်နက်ကင်ဖွဲ့စည်းတွေရဲ့ဒီလက်နက်ကင်ကြီးကညီညီဒီသာထိတ်ထုတ်နိုင်မှုဘာသာငွေတောင်းတဲ့မ
media တွေလည်းမြန်မာတခြားမှာပြန်ကျင်းနေတယ်တချို့ဟိုလက်နက်ကင်ဖွဲ့စည်းတွေကဆက်ဆက်မှုရှိလို့နဲ့တချို့လက်နက်ကင်ဖွဲ့စည်းတစ်ခုနဲ့တစ်ခုဆက်ဆက်ဖို့ကလှမ်းဝေးတယ်ဗျာဒီလိုနေသားမျိုးမှာတိုင်းရင်းသားတွေချင်းချင်းကပြည်လုံးညီလိုက်တစ်ခါပြန်ပြီးတော့တပ်ပေါင်းစုတွေဖွဲ့လိုက်နောက်တိုင်းတပ်ပေါင်းစုတွေကပြည်ခွဲလိုက်နောက်အစ်တပ်ပေါင်းစုတွေပြတ်ဖြစ်လာတယ်အဲ့ဒီဖြစ်စဉ်ကတော့ဖြတ်တန်းနေရလေဦးမယ်ထင်တယ်ဗျာအဲ့ဒါကတော့နေနေနေသားရေသူတို့ရဲ့အင်အားနေသားရေကြောင့်စဉ်းစားဖို့မတူညီတဲ့အတွက်ကြောင့်လို့ဖြစ်ပေါ်နေတယ်လို့ထင်ပါတယ
်ဟုတ်ကဲ့ဟိုဆိုလိုချင်တာကတော့ဆိုဥမောင်ဆိုပြောတဲ့ point ပါပဲကျွန်တော်ဟိုပြောချင်တာကလည်းဒီအပြစ်ခရက်ဆဲရေး NCA လက်မှတ်ထိုးတဲ့အဖွဲ့ကထိုးမထိုးတဲ့အဖွဲ့ကမထိုးအဲ့လိုမျိုးအကွဲကွဲပြားဖြစ်နေတော့ဟိုနွားကွက်ရင်ကြားဆွဲတယ်ဆိုတဲ့ပုံစံမျိုးလိုမျိုးဖြစ်နေသဘောတက်ရောက်နေတော့ကိုလိုချင်တဲ့အဓိကရည်မှန်းချက်ပန်းနိုင်ကိုအရင်ရောက်အောင်သွားပြီးတော့မှကြံတဲ့အသေးစိတ်ကိစ္စတွေနိုင်ငံရေးကိစ္စတွေဖက်ဒရယ်ကိစ္စတွေကိုဆက်ပြီးတော့နောက်တစ်ဆင့်သွားကြရင်မကောင်းပေဘူးလားဆိုပြီးကျွန်တော်မြင်မိလို့ပါဆိုတော့အရင်ဆုံးဆွေးနွေးပွဲရင်လို့လိုက်အပြစ်ခရက်ဆဲလိုက်ပြီးတော့မှနောက်တစ်ဆင့်တစ်ဆင့်ပြီးတစ်ဆင့်ပေါ့နော်နံပါတ်1ကိုအရင်ရောက်လို့ကနံပါတ်2ကိုသွားကြမယ်ဆိုတော့ပုံစံမျိုးသွားကြရင်ကောင်းမလားလို့ပါဟုတ်ကဲ့
ဟုတ်ကဲ့ဒါပေမဲ့လောလောဆယ်မှာပြစ်ခတ်ရစေးကြီးတွေမြောက်ပိုင်းမှာအမေခွေတွေတွေပြစ်ခတ်ရစေးကြီးတွေက၄ဘွယ်ပဲလူပါတယ် CIA ဒီစစ်ကြံရဲ့ TNL ရဲ့ဒီ၄ဘွယ်လူတွေအဲ့ဒီမှာအခုလောလောဆယ်စက္ကနာကြီးပြေရဖြစ်နေတာ AA ဖြစ်နေတယ် AA စက္ကနာကိုဖြည့်ဆင်းနိုင်မှာလားကျန်တဲ့ဒီ၄ဘွယ်စက္ကနာကိုဖြည့်ဆင်းနိုင်မှာဖြစ်နေအဲ့တော့အဖက်ကကြည့်နေဆိုလို့ရှိရင်ဒီတိုင်းစတိုင်းငါးတိုင်းအဖြစ်ခရစေးရတိုးနေသက်ချောင်းမှာဖြစ်တယ်တိုးကတော့စိတ်ကြင်နာမှုရလိမ့်မယ်အဲ့ဒီအချိန်မှာဒီအေအေနဲ့ဖြစ်နေတဲ့တိုက်ပွဲတွေမှာကျန်တဲ့နှစ်ပွဲအဖွဲ့တွေကူညီဖို့ဆိုတာအဟန္တာဆက်ခဲ့ကြည့်ရှိအဖက်ကလည်းအေအေနဲ့ပတ်သက်ပြီးတောင်းဆိုမှုကလည်းကွဲပြားမှုရှိနှစ်ပွဲမှာအမေလေးပွဲကတောင်းဆိုတာကဒီအဖြစ်ခရစေးကိုရောက်တဲ့နေရာမှာလက်နက်ငယ်တပ်ဖွဲ့ရောက်တဲ့နေရာမှာရစေးဖြစ်တယ်အတက်တက်မလို့ကတောင်းဆိုတာ EU လိုက်စားမှတည်ရှိရပဲဖြစ်တယ်။ဒါရိုက်လိုက်စားမှတည်ရှိတာပဲခွင့်ပြုမှာဖြစ်တယ်။အဲ့တော့ပွားမှုအရင်ကြီးနေတာမှာစစ်ဆက်ဖို့ကခက်ခဲနေတယ်။အဲ့တော့တစ်ဖက်နဲ့တစ်ဖက်ဒီမှာညဝဲမှာမိတ်လေးဘက်ကိုပဲကြီးမယ်ဆိုရင် AA ရခိုင်မှာအလန့်ကွာဝေးလွန်းတယ်။ကျန်တဲ့၃ဘက်ကတော့ဒီညဝဲမှာလည်းစစ်ဆက်မှုရှိရပေါ့။အဲ့လိုမတူတဲ့အခြေအနေကလည်းသူတို့ရဲ့တင်းကြီးတင်းကြီးရက်တီနူးနဲ့ဟိုထိခိုက်စေပါတယ်။နောက်တစ်ခုကနိုင်ငံတကာအခြေအနေပေါ့။ခုနတရုတ်နယ်စပ်ချောင်းမှာရှိတဲ့နိုင်ငံတကာအခြေအနေဒီကရရဖြစ်တာလေရှင်နေရလေသူတို့ဒီညတဲ့ချို့ဟိုကျွန်တော်တို့အဟံသားဖြစ်နေတယ်လို့ထင်ပါတယ်
ဟုတ်ကဲ့ဥမာဆိုကျေးဇူးတင်ပါခင်ဗျကျွန်တော်တို့အခုဆွေးနွေးဖို့လေလိုက်မော်ရောက်နေတဲ့တော်ဒါရှင်တွေကိုလည်းတခါအလဲပေးခြင်းပါခင်ဗျပထမဆုံးကျွန်တော်နယူးယောက်ပြည်နယ်ဘက်ဖလိုမြို့ကဥအောင်သိန်းကိုကျွန်တော်အလဲပေးခြင်းပါခင်ဗျဥအောင်သိန်းလိုရင်းတူရှင်လေးဝင်ဆွေးနွေးလို့ရပါခင်ဗျဥအောင်သိန်းကြားပါလားခင်ဗျ
ဟုတ်ကဲ့ပါကြားပါရစ
ေဟုတ်ကဲ့ဦးအောင်သိန်းလိုရင်းတူရှင်လေးဆွေးနွေးပေးပါခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်ဆွေးနွေးချင်တာကဘာဖြစ်လို့ငီးချမ်းရေးမရနိုင်လဲဆိုတော့ခေါင်းဆိုင်ကအခုကမေးထားတာမဟုတ်လား
ဟုတ်ပါတယ်ငီးချမ်းရေးဘာကြောင့်မရနိုင်သေးတာလဲပေါ့နော်ဟုတ်
ဟုတ်ကဲ့အဲ့တော့ငီးချမ်းရေးဘာကြောင့်မရနိုင်သေးတယ်လဲဆိုလို့ရှိရင်တော့အခုကမြန်မာနိုင်ငံမှာဖြစ်နေတဲ့ပြည်တွင်းစိတ်ကဒီတမတော်ကနေပြီးကြီးစိုးထားတယ်ဆိုတော့ဒီမှာအခုကကျွန်တော်တို့ကနမူနာနှစ်ခုပြလို့ရတယ်ဝေါ်နဲမိုင်လာကိုပိုင်အောက်ရှော့ခွင့်ဒေသအဲ့ဒီအကုန်ပုံစံပြလို့ရတယ်
yakhan de da ma yakhan ta ma do arka army ga ba chin lo khe sha khwe ma pe le a go di ni me a ko aim ma ko ni da go ba chin lo ni be yan pa thwe aim ma be ni ya ma la ko aim ma ni ya ma la a ra wo san sa ji bu lo de di ha ga ni be yan belatre thu lai lu so lo chi yan i i ga be ni ya ma be thi pai ma le yakhan be ni ma be thi ya ma le a ra wo tu ko pe ya me a khu lain sa ma twa ni lai so do အဲ့လိုဆိုတော့မြန်မာတမ်းမတော်နေပြီးရင်ဂျပန်ပြည်မှာသွားနေပေါ့အဲအဲ့လိုဆိုလို့ရှိရင်တော့ဒီလိုပြောနေမယ်ဆိုလို့ရှိရင်တော့ခါမနေပြီးရင်ပြည်သူစိတ်ငြင်းမှမဟုတ်ဘူ
းဟုတ်ကဲ့
အဲ့တော့ဘယ်လစ်ထရီထိုးဖို့အရေးကြီးတယ်ဘယ်လစ်ထရီထိုးတဲ့အချိန်မှာကိုရတဲ့နေရာမှာရောက်တဲ့နေရာမှာတားဖို့ရထားရမယ်ကျွန်တော်တို့သိတာကဒါပဲဟုတ်ကဲ့ပါကျေးဇူးပါပဲ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဥအောင်တင်ရင်ဆိုတော့ဟိုသောသောဥမုံစုပြောသွားတဲ့သဘောတဘာဝနဲ့လည်းတထထဲပဲဖြစ်ပါတယ်ဆိုတော့ဟိုအယူဆတွေကတော့အမျိုးမျိုးကွဲနေတာပေါ့နော်ဆိုတော့တယောက်ကျွန်တော်လေးလိုက်မော်ဖိတ်ခေါ်ခြင်းပါခင်ဗျအဲ့ဒါတော့မြန်မာနိုင်ငံကဥမုံကြော်ဆန်ဖြစ်ပါတယ်ဥမုံကြော်ဆန်လေးလိုက်မော်ရှိပါလားခင်ဗ
ျ
ဟုတ်ကဲ့ဥမုံကြော်ဆန်ဝင်ဆွေးနေလို့ရပါတယ်ခင်ဗျလူရင်းတူရှင်းလေး
ဟုတ်ကဲ့ကျွန်တော်ကတော့ဟိုဖြစ်ပေါ်လေတဲ့တက်ကိုဖြစ်ခံရမျိုးပြီးရှင်းလို့ရရှိရှိတာပါရည်ရည်ရှိနေမှာဘာလို့နေဆိုင်ရေးချင်းနေမှာလဲဘာလို့ဖြစ်နေတာလဲဆိုတော့ဒီပြည်ပြည်ပြည်ဆိုတာလေဒီတော့တော့ပါလိမ့်အခုလက်ရှိရှင်တွေကဆိုးရဖက်ကတော့ဘုရားမြည်ရနေတယ်ကျွန်တော်တို့ကအဲ့ဒါဒီစိတ်ပွေကိုခံကြည့်လို့ဖြစ်နေတယ်လက်ရှိရှင်တွေကတိတိကျကျတော့ကျွန်တော်တို့ရဲ့ခိုင်ခါမှာအဲ့ဒီကပြည်သူကြီးဒီတော့အမှုဝင်များနေပြီအစိုးရဘက်မှတက်ဖက်တွေတဲ့ဟိုဘောတက်တယ်လို့ပြောတာအဆိုးရှင်တွေများနေတယ်တနည်းတည်းတနည်းတည်းတော့များနေတဲ့ကိစ္စမှာဘာလို့ဒီလောက်တော့တက်ဖက်တွေဒီလောက်တော့ပြင်းနေတာလဲဘယ်လိုကျွန်တော်တို့ကပြောနေတယ်ကျွန်တော်ကျွန်တော်ခိုင်နေကိုတူလာလို့ဟိုဒီဖြစ်တူလာလို့ပြစ်ဆိုရမယ်လက်ပြတော့တခါဟိုလူတွေဟိုအဆိုးရကလည်းအဲ့ဒီကိုရတယ်ကွာလို့အဲတော့တော့ပြန်ပြီးရတယ်ဟိုတော့ကျွန်မနေမှာတော့ပြန်ပြီးရတယ်ပြန်ပြီးရတယ်ဆက်ပြီးတော့ပြည့်ပြည့်ခေရတယ်လို့ဒီကိစ္စကိုဆက်ကြည့်လာမှလို့လူတွေကမိစ္ဆာကိုကူနေတာလားဒီလိုဆိုရင်ဒီတော့မှအင်းကြဲမရနိုင်ကြည့်ဆိုလို့ရှိရှိနေမှလေဒီလိုတွေသက်သက်တွေမရနိုင်တယ
်ဟုတ်ကဲ့
ဒီခေရစီတွေဆိုတာကကျမဒီတလုံးတော့ပေါ့အရလည်းကျုပ်ဒီချက်ရှင်ရှိနေတယ
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့လိုင်းကလည်းတိတ်မကောင်းဘူးဖြစ်နေတယ်ဥမောင်ကြော်ဆန်ကြီးဆိုတော့ဥမောင်ကြော်ဆန်ပြောတဲ့သဘောကိုတော့ကျွန်တော်တို့နားလည်ပါတယ်ဆိုအခုကျွန်တော်တစ်ဆက်ထဲမှာပဲကျွန်တော်ဥတိလက်မှုကိုလည်းအထိုင်းမှာရှိတဲ့တိလက်မှုကိုအလဲပေးခြင်းပါခင်ဗျတိလက်မှုလည်းလိုရင်းတူရှင်လေးဝင်ဆွေးနွေးပေးပါဦး
ဟုတ်ကဲ့ခင်ဗျကျွန်တော်အမိကဒီအစိုးရအစ်ကမှာတော့တောင်းဆိုရောက်ပါတော့ဘာဖြစ်လဲဆိုရင်တော့ကျွန်တော်ကမတီအရောင်းငင်းငယ်ကျွန်တော်တို့ကြီးသူတွေကအားလုံးလူချင်းတဲ့ဘောမှာရှိပါတယ်။ဒါပေမဲ့အစိုးရနဲ့စစ်တပ်ကတော့သူတို့ကငင်းငယ်ကိုလူချင်းတဲ့ပုံစံမရှိဘူးကြ။ဘာဖြစ်လဲဆိုရင်တော့တော့တိုင်းရင်းသားဒီပတ်ဒီမှာတော့ပြစ်ခတ်ရစဲတော့ပြစ်ခတ်ရစဲဆဲလို့ကြည့်တာကသူတို့မြညာဝင်ယူတယ်နော်။စစ်တပ်တွေတင်ဖို့တယ်နော်လက်လက်အမြောက်များစွာတင်ဖို့တယ်လမ်းတွေတရားတွေထောက်ပြီးတော့သူတို့မြညာဝင်ယူနေရအောင်ကျွန်တော်တွေ့ရတဲ့အတွက်ကျွန်တော်အတားမှစစ်တပ်ကောလို့နော်ပြင်ဆင်ပါ
ဟုတ်
လားဒါနေလို့တော့
တိလက်မှုတိလက်မှုဖုန်းလိုက်ရလဲကျွန်တော်တို့ပြတ်တောင်းပြတ်တောင်းဖြစ်နေတယ်ခင်ဗျဟိုကောင်းကောင်းမကြားလို့ပါဆိုတော့ကျွန်တော်ဟိုတော်ရရှင်နေကျွန်တော်တို့ဒီဆွေးနွေးပွဲမှာဝင်ဆွေးနွေးပြီးတော့စာနဲ့ရေးထားတဲ့ဟာလေးတစ်ခုကိုလည်းကျွန်တော်ဖတ်ပြချင်ပါတယ်နာဂိအခြေခံဥပဒေကိုဖျက်ပြီးတော့စစ်မှန်သောဖက်ဒရယ်ကြားသောဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ပေးရင်ဘယ်တိုင်းရင်းသားမှလက်နဲ့ကိုင်မနေပါဘူးအဓိကကဆွေမျိုးကောင်းစားရေးဗဟိုပြုဗမာလူမျိုးကြီးအယောင်ဆောင်မြန်မာတပ်မတော်ထိပ်ပိုင်းကောင်းဆောင်များကိုဖယ်ရှားနိုင်မှမြန်မာနိုင်ငံအနာဂတ်ကောင်းမယ်ဆိုပြီးတော့အမ်မရက်ခိုင်ဆိုတဲ့တော်ရရှင်ကကျွန်တော်တို့ Facebook ဆာမျက်နှာနဲ့ရေးသားပြီးတော့ပေးပို့ထားတာရှိပါတယ်ခင်ဗျဆိုတော့ကျွန်တော်အပိတ်ကျွန်တော်ပြည်နိုင်ငံဆွေးနွေးတဲ့ပုဂ္ဂိုလ်အုပ်ကိုနောက်ဆုံးမေးခွန်းလေးတွေမေးချင်ပါတယ်ခင်ဗျဆိုတော့အခုအခြေအနေတွေကတော့ဟိုနှစ်ပေါင်းများစွာဆွေးနွေးလာပေမဲ့လည်းပို့ပြီးတော့ရှင်းမလာဘူးပို့ရှုပ်ထွေးလာတာပဲကျွန်တော်တို့တွေ့နေရတစားတစားဒီငင်းညာရေးခီးစဉ်ကပေါ့နော်ဦးမောင်မောင်ဆိုးကိုကျွန်တော်အရင်မေးချင်တာကလူရင်းတူရှင်အဓိကဘယ်အချက်တွေကများဦးစားပေးလှုပ်ဆောင်ဖို့လိုအပ်နေပါသလဲတမတော်ကသဘောထားပြောင်းဖို့လိုနေတာလားဘာတွေများလိုနေတာပါလဲ
ဟုတ်တယ်ကျွန်တော်တို့
ตรงนั้นเปล่าตัวเลยบ่ญาวัยนี้ก็ติดขัดอย่างเช่นมาเอียที่เปลี่ยนขึ้นเลยเออเอียเนี่ยปะเป็ดเนี่ยปฏิบัติมาตํารวจบักนี่ปูปูเตยอ่ะนางปวยล้วนจริงเอียไคมาปิชิหมู่ติมันอยู่ไล่ซามาปิชิหมู่ติมันไล่ซามาปิชิหมู่เว้ติมันปิเลยสออ่ะนางกว่าวยล้วนคุณน่ะญาวัยอ่ะเผยเนี่ยปฏิบัติรู้อ่ะตัวเลยผู้ฤาษีเหมือนหญิงนั้นโหยาก้องยาแน่เลยเนี่ยดีเฉ็ดก็ตัวเลยหมู่อ่ะตลอดชี้มาเลยเออจนเราอ่ะดีที่ขัดอย่
ကျွန်တော်တို့ပထမအချိန်လောက်အောင်မြင်တာဆောင်းရဲနိုင်မှာလိမ့်မယ်။အဲဒါဂရင်းချင်းတွေကိုအဒီမှမကြည့်သေးဘူးဆိုလို့ရှိရင်တော့ကျွန်တော်ခက်ခဲနေဦးမယ်လို့ထင်ပါတယ်။ဟုတ်ကဲ့ဥပမာဆိုကျေးဇူးတင်ပါတယ်။ဦးထွန်းဆောင်လည်းကျွန်တော်မြင်ချင်ပါတယ်။ဦးထွန်းဆောင်မဟာမိတ်တိုင်းသားလက်နက်ကိုင်အဖွဲ့စည်းတဲ့မဟာမိတ်အဖွဲ့မှာလည်းဟိုတာဝန်ရှိတဲ့သူတူဦးဖြစ်နေတော့တိုင်းသားလက်န ဒီကနေ့ပြည်သူတွေဟာတမရကစစ်တိုက်ဖို့ဆန္ဒမရှိဘူးဆိုရင်တော့ဘလို့ကြောင့်ဖြစ်ပါနေတာလဲအငင်းကြီးစနစ်ပွဲမှာတမရကအဓိကအခေယာဖြစ်နေတယ်လို့ပြောနေကြတော့ကျွန်တော်တို့စက္ကန့်30လောက်အတွင်းမှာခတ်တူတူလေးပြောပြလို့ရမလား
ဟုတ်ကဲ့အဓိကတော့ဗျာဒီတက်မတော်ကဒီရေစားတပန်းမီမုတ်တပန်းနဲ့เนาะ2000ရှစ်ဖွဲ့စည်းပုံကိုအသာစီးယူပြီးတော့မှစစ်ကစားနေတဲ့အလုပ်တွေကိုရက်ပါလို့ကျွန်တော်ကပထမဦးဆုံးပြောခြင်းတယ်ပြီးအခုဒီဟိုဟာပေါ့ကွက်ကြားစစ်စင်ရေးရက်ဆိုင်မှုကိုလေးလတခါနှစ်လတခါတက်တန်တိုးတိုးလိုမျိုးလုပ်နေတာကလည်းပြည်ထောင်နာမှန်တဲ့အတွက်ဒီလိုလုပ်မနေဘဲနဲ့ချင်းချင်းပြောမယ်ဆိုလို့ရှိရင်စစ ကျွန်တော်တို့တိုင်းပြည်ကဒီ23ရာစုကာလထဲမှာဒီဖေးစတိတ်ပေါ့ကြာချုံနိုင်ငံထဲကိုရောက်နေပြီ။တော့ကြာချုံနိုင်ငံတွေမှာရှိတဲ့လက္ခဏာတွေအပြည့်ရှိနေတယ်။အဲ့တော့ကြာချုံနိုင်ငံတွေကထွက်ပေါက်မှုတော့ထွက်ရလမ်းလမ်းကိုချမလား။ကြာချုံနိုင်ငံတွေမှာပဲဆက်ပြီးတော့မှနေမလား။ဒီနီးလန်းနှစ်ခုကတစ်ခုကိုပဲရွေးရမယ်အနေထားကိုရောက်နေပြီဖြစ်ပါတယ်။ဟုတ်ကဲ့။အဲ့တော့ကျွန်တော်နောက်ဆု
ောင်ပျောက်ကွယ်သွားနိုင်တယ်ဆိုတဲ့အနေအထားရှိတယ်။အဲဒါကြောင့်ဒီဟော့ဂင်းကိုသတိပြုပြီးတော့မှကျွန်တော်တို့ကနော်ဖေးစိတ်နေတာကနေဆက်ပေါက်ချဖို့လိုနေပြီလို့နောက်ဆုံးအနေနဲ့ပြောချင်ပါတယ
်။ဟုတ်ကဲ့အပောင်စနေကြတဲ့ဦးမောင်မောင်ဆိုးဦးထွန်းစောနဲ့တခြားပေးသက်တဲ့အားလုံးကိုကျေးဇူးအထူးတင်ရှိပါရခင်ဗျာ
။ကိုဇော်ဝင်းလိုင်းစီစဉ်ဆွေးနွေးတင်ဆက်တဲ့အင်္ဂါညဗီယိုရဲ့တိုက်ရိုက်လီလိုင်းစီစဉ်ကိုနားဆင်ကြရတာပါ။အခုတော့သတင်းချင်းညွတ်ကိုနန်းလောင်ကပြောပြပေးမှာပါ။
နေလာနေတော့ကဟောင်ကောင်မှာဖြစ်သွားတဲ့ဆန်ပြပြမဟာဟောင်ကောင်ရဲ့တည်ငြိမ်မှုကိုထိခိုက်စေတဲ့ဥပဒေပြင်ပကလောက်ရဖြစ်တဲ့ဆိုပြီးတရုတ်အစိုးရကဝေဖန်ပြစ်တင်လိုက်ပါတယ်။ဟောင်ကောင်ကိုတရုတ်အစိုးရလက်အောက်လွှဲပြောင်းပေးခဲ့တဲ့22နှစ်မြောက်နှစ်ပတ်လည်နေ့ဂျွန်လတရနေ့မှာပဲထောင်ကနန်းရှိတဲ့ဆန္ဒပြသူတွေဟာဟောင်ကောင်လွှတ်တော်ထဲဝင်ရောက်စီးနင်းခဲ့တာပါ။ဆန္ဒပြသူတွေဟာဆောက်ဦးတွင်းကလူသွားစင်ကြံတွေချေဝင်ရောက်ခဲ့ကြသလိုနေရမောမှာတရုတ်အစိုးရဆန့်ကျင်ရေးပုံတွေစာတွေကိုစီးနှင်ဖျန်းခဲ့ကြတာပါ။အဲ့ဒီနောက်အထူးကြုံနေနေရေးရဲတွေရောက်လာပြီးမြေရုပ်ပုံတွေတုံးပြီးတော့ဆန္ဒပြသူကိုဖြိုခွဲခဲ့တာဖြစ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနှုန်းအုပ်လက်သလောကိုရီးယားနယ်စပ်မှာတွေ့ဆုံခဲ့ကြတာနဲ့ပတ်သက်ပြီးတာဟာနှစ်နိုင်ငံကြားခေတ်သစ်ဆမ်နာတစ်ခုအဖွင့်ဖြစ်တယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောပါတယ်။သမ္မတထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်တို့ရဲ့တွေ့ဆုံမှုဟာဟန်ပြတဲ့တဲ့ဖြစ်တယ်လို့အများကဝေဖန်နေကြတဲ့ကြာမှာပဲသမ္မတမွန်ဂျေအင်းအခုလိုမှတ်ချက်ပြုပြောကြားလိုက်တာပါ။ကောင်ဆောင်တို့တရားဝင်တဘောသူလက်မှတ်ရေးထိုးတာတွေမရှိပေမဲ့လည်းအခုတွေ့ဆုံမှုကနှစ်နိုင်ငံကြားတင်းမာနေရာတွေကိုညှော့သွားစေမဲ့ငြင်းချင်လာစားဖြစ်တယ်လို့လည်းသမ္မတမွန်ကပြောပါတယ်
။ကျေးဇူးပါခင်ဗျာ။တရင်ချင်းချုပ်ကိုနန်းလောင်ပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတော့အတမန်းဆိုင်ရာအင်ဂျင်နီယာပီတာဟန်လေးဖြစ်ပါတယ်ဒီကနေ့ည9:00-10:00ထိ VOA အစီအစဉ်တွေကိုလိုင်းတို25 32 58တို့ကနေထုတ်လွှင့်ခဲ့တာပါ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါသရရှိများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ညောင်ဝင်းအောင်ပါ